Welcome to the Voice of America in Burmese.
Mingam Nekimasha, Washington, the Roviway, American Sangani, Natana said Jalila de Ye, Purupu name and I can't see Zendigo. Yamasa no demon at Chamaigani Kunanaiti, Lanometer Nesseli Lees and Angazete, Lanamita de Akuze Rogani, Tonem Penny Babi, Jama Kimil Tapa, Dominican the Nendigo, Kuyam and Tonet to Pilpia Pibame. Coronavirus Kusamu, Tenchong Hangu Dre, EU Europa Tamagagani, Nangamo Sali Nanganga, Kidori Laya Mudre, Kanta Tamurego, Pisha Pilai Babi, Akulo Pisha Pilai de Sienda Maro, American Piransuga, Kidori Dodoma Babu, Algeria, Australia, Canada, Georgia, Japan, Morocco, New Zealand, Rwanda, Savia, Down Korea, Thai, Tunisia, and Uruguay, Nangariga, Europa, don't set the Nanganego, Lion, Nani, Pichang, Inganiga, Chinya, Jet, Topiangera, Pipari, Tabime, American, Brazil, India, Bawen, COVID 19, Kusamu, Tony, Nangariga, Nangandari, Lion Muguro, Akutema, Tamitara, Pipari, American, Nangaha, Gababo, Matioga, Kusamu, Nyazon, Pinibi, Ingani, American, John Hopkins, Sitamaro, Akusa, Kayaduga, Gabatalo, Sedan, Joshini, Jema, American Nangama Natangwe Joshini Raba. COVID 19 Dread TLB Sichari Gawesi Yabu to Ama Makana in Dibulo. American Kusa Yoga Sanya Tate Dentinashan. Dr. Anthony Fauciga, Ingani Mapio Jale Bari.
There is no guarantee, and anyone who's been involved in vaccinology will tell you, that we will have a safe
Gawesi Topu to Santa Huri Loni to Rang. Sichari B TLB Gawesi Yana Melu. Paduma Ama Makana in Jang. အထက်လွတ်တော်ဂျန်နာဘွဲမှာဒေါက်တာဖောက်ချီကပြောကြားခဲ့တာပါဒါကြောင့်အမေရိကန်ပြည်သူတွေနဲ့စိတ်ချပြီးထိရောက်တဲ့ကာဝယ်ဆေးရလာနိုင်တဲ့ပုံမှာမိခိုးမနေတဲ့ဘူးလို့အကြံပေးခဲ့တာပါဒါပေမဲ့တရိစံရီမှာစမ်းသက်တဲ့အချက်လက်တွေနဲ့ကနဦးရရှိတဲ့အချက်လက်တွေအရဆိုရင်ဆောင်းတွင်းနဲ့လာမယ့်နှစ်အစောပိုင်းလောက်မှာအနည်းဆုံးတော့ထိရောက်မှုတိုင်းတာကိုသိလာနိုင်မယ်လို့ခန့်မှန်းထားပါတယ်တကယ ို့တဲ့သတိပေးပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ကမ္ဘာတစ်လုံးမှာအလောက်ကင်အတွက်ထိခိုက်မှုဟာအရင်ကစိုးရိမ်နေတာထက်ကိုပိုပြီးဆိုးနေတယ်လို့ကုလသမဂ္ဂကအင်ကာနေမှာပြောပါတယ်။အထူးသဖြင့်အမေရိကတိုက်နိုင်ငံတွေမှာအခြေအနေတိတ်ပြီးဆိုးနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ကုလသမဂ္ဂ ILO အလုံသမားအဖွဲ့ကြီးရဲ့နောက်ဆုံးလေ့လာချက်အရမနစ်ကဒီဇင်ဘာမှာကမ္ဘာတလွှားအချိန်ပြည့်အလုပ်တန်း400လောက်တဲ့လုပ်ငန်းခွင်ဝင်ရတဲ့နိုင်ပေါင်းဟာဒီနှစ်6လပတ်အထိဆိုအလုပ်ချိန်ဆုံးရှုံးမှုက14ရာခိုင်နှုန်းရှိနေတာတွေ့ရပါတယ်။ဒါဟာကုလသမဂ္ဂရဲ့ April လတုန်းကခန့်မှန်းထားတာတဲ့နှစ်ဆကျော်ပိုပြီးများနေတာဖြစ်ပြီးအဲ့ဒီခန့်မှန်းချက်မှာဒီနှစ်ဒုတိယ3လပတ်ကုန်လောက်ဆိုအလုပ်ချိန်ဆုံးရှုံးမှုက 6.8 ရာခိုင်နှုန်းရှိမယ်လို့ညွှန်းလင်းခဲ့တာဖြစ်ပါတယ်။ဒါဟာ 10.8 ရာခိုင်နှုန်းဆုံးရှုံးမယ်လို့ညွှန်းလင်းထားတဲ့ILO ရဲ့မေလနှောင်းပိုင်းတုန်းကခန့်မှန်းချက်တယ်လေပိုးပြီးများနေတာပါအခြေအနေတွေဟာပိုးပြီးဆိုးလာနေတယ်လို့အလုတ်ကန်ကြတနာကလည်းပိုးဆိုးလာနေတယ်လို့ ILO အကြီးအကဲ Guy Ryder က AFP သတင်းဌာနကိုပြောခဲ့တာပါမကြာခင်သတင်းပတ်တွေအတွင်းကမ္ဘာနေရာအနှံ့ပြားမှာအထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအခြေအနေပိုးပြီးဆိုးလာတာပေါ်မူတည်ပြီးတွက်ချက်ထားတာဖြစ်ကြောင်းလည်း ILO ကပြောပါတယ်မကြာသေးခင်က American ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck က VOA တန်လွင်ဌာနက1ရက်သတင်းသမား LG Vibridge ကို VOA ရဲ့ယာယီဒါရိုက်တာဖြစ်နေခန့်အပ်လိုက်ပါတယ်။အခုလို VOA ယာယီအကြီးအကဲဖြစ်နေခန့်အပ်တာကို Mr. Peck ကအင်ကာနေမှာဝန်ထမ်းတွေကိုအီးမေးလ်ပေးဖို့ကြေညာခဲ့တာဖြစ်ပြီး American အစိုးရထောက်ပံ့ပေးထားတဲ့တခြားပင်မသတင်းမီဒီယာတွေအတွက်ယာယီအကြီးအကဲအမည်စင်းတွေကိုပါပေးပို့ခဲ့တာပါ။ Mr. Vibridge ဟာ2006ခုနှစ်ကစပြီးVOA ရဲ့ယူရေးရှားဌာနခွဲဒါရိုက်တာဖြစ်နေတာဝန်ထမ်းဆောင်နေတာဖြစ်ပြီးရုရှား၊ယူကရိန်း၊အာမေးနီးယား၊ဂျော်ဂျီယာနဲ့ဘောကန်ဒေသတွေမှာရှိတဲ့ VOA ပရိသတ်တွေအတွက်အစီအစဉ်တွေကိုတာဝန်ယူပြီးထုတ်လွှင့်ပေးသူဖြစ်ပါတယ်။သူဟာအယ်ဘေးနီးယားဌာနရဲ့အကြီးအကဲဖြစ်လဲတာဝန်ယူနေသူပါ။ကိုလံဘီယာတက်ဆိုကနိုင်ငံရေးသိပ်ပံပါရဂူဘွဲ့ရထားတဲ့မစ္စတာဘိုင်ဘရက်ရှာအယ်ဘေးနီးယားအကူပြောင်းကာလဒီမိုကရေစီခီးကျန်းအပါဝင်စာအုပ်ပေါင်း၄ဥကိုရေးသားခဲ့သူဖြစ်ပါတယ်။ဒီလအစောပိုင်းတုန်းက USAGN အကြီးအကဲတက်ကလက်အောက်ခံသတင်းဌာနတွေကအကြီးအကဲတွေကိုအလုပ်တွေဖြုတ်မပစ်ခင်ရပ်ပိုင်းတွင်းမှာပဲ VOA အကြီးအကဲဖြစ်တာဝန်ယူထားတဲ့ Amanda Bennett နဲ့ ဒုတိယအကြီးအကဲတို့ကနှုတ်ထွက်သွားခဲ့တဲ့နောက်မှာ Mr. Vibrash ကိုအခုလိုခန့်လိုက်တာဖြစ်ပါတယ်။အခုလိုခန့်လိုက်တဲ့အချိန်ဟာ VOE ရဲ့သတင်းတီးခတ်မှုပေါ်မှာစောင့်ကြည့်စစ်ဆင်မှုတွေအချိန်ညှင့်လာနေတဲ့ကာလလည်းဖြစ်ပါတယ်။အချိန်ထဲမှာပဲ US AGM တယောက်ကကျူဘာတန်လွင်ဌာနရုံးတွက်ယာယီလက်ထောက်အကြီးအကဲဖြစ်တဲ့ Jeffrey Scott Shapiro လွတ်လပ်တဲ့အာရှတန် RF ရဲ့ယာယီကြီးကဲဖြစ်တဲ့ Prem Swasran Ponnadurai အရှိလေပိုင်းသတင်းမီဒီယာကွန်ရက်အတွက်ကယ်လီဆူလီဗန်နဲ့လွတ်လပ်တဲ့ဥရောပအတန်အတွက်ဒေးစီဆင်ဒယ်လာတို့ကိုဂျာယီအကြီးအကဲတွေဖြစ်တဲ့ခန့်အကြောင်းကြေညာခဲ့တာပ
ါ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ဘိုင်းနိုမီတာ40 kHz 8.3ဘိုင်းနိုမီတာ52 kHz 5859နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့်ကျွန်တော်ဂျမ်မတော်မှာ VOA American သားရဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ဒေသခံတွေအစာရည်စာပြည့်လက်မှုနဲ့ဥယျာဉ်ဆွန့်ခွာထွက်ပြေးရမှုတွေပုံပြီးကြကြံပြပြဖြစ်ပေါ်လာမှာကိုစိုးရိမ်မိတယ်လို့မြန်မာနိုင်ငံရဲ့လုံခြုံရေးဆောင်ရွက်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ပေါင်း20ကဇွန်လ30ရက်နေ့ကပူးတွဲတင်ကြားချက်ထုတ်ပြန်ခဲ့ပါတယ်။ Save the Children, Mercy Corps, World Vision, Oxfam International နဲ့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC တို့ပါဝင်တဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့20ကသူတို့အနေနဲ့ရခိုင်ပြည်နယ်တဝန်းလုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဖြစ်တာကြောင့်ရခိုင်မြောက်ပိုင်းမှာရခိုင်လက်နက်ကိုင်တပ် A နဲ့မစစ်တပ်အကြာဖြစ်တံလာတဲ့တိုက်ပွဲတွေကိုထိခိုက်ခံစားနေရသူတွေအတွက်စိုးရိမ်ပူပန်မိတယ်လို့ပြောပါရယ်တိုက်ပွဲပြင်းထန်လာတဲ့နယ်မြေဖြစ်တဲ့ကြောက်တန်းကြီးရွာအုပ်စုမှာလူပေါင်း1000ကျော်နေထိုင်ပြီးလူများအုပ်ရေးစွန့်ခွာထွက်ပြေးနေကြရတယ်ဆိုတော့ကိုနယ်မြေငန်းသတင်းတွေအရသိရပြီးကြီးရွာတွေကိုမိရှုဖြစ်စီမှုအရသားတွေလက်နက်ကင်မခွဲကြဘဲပြစ်ခတ်မှုနဲ့အရသားတွေအပေါ်ဥပဒေမဲ့တရားစီရင်မှုသတင်းတွေထွက်ပေါ်နေတဲ့ပုံမှာလည်းစိုးရိမ်ပြီးတယ်လို့ပြောပါရယ်ဒါကြောင့်တပ်ဖက်လက်နက်ကိုင်တပ်ဖွဲ့အနေနဲ့ရဲသားတွေကိုအကာအကွယ်ပေးဖို့နဲ့ပြည်ပကတော့တက်မြစ်တံမလာစေဖို့ထိထိသိသိလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ဒါအပြင်လူသားချင်းစာနာမှုအဖွဲ့အစည်း20ကမြမအစုရချက်မှတ်ထားတဲ့စီမီစီကန်တွေကိုလိုက်လာပြီးဗက်ပလိုက်တဲ့မူနဲ့အကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေတာဖြစ်လို့အဲ့ဒီနေပြည်တော်ရဲ့အကူအညီပေးနိုင်ဖို့ဝင်ရောက်ခွင့်အပြည့်အဝပေးဖို့ကိုလည်းကြေညာချက်ထဲပူးတွဲတောင်းဆိုထားပါတယ်ခင်ဗျာ။ကိုဗစ် -19 ကရောဂါဖြစ်ပွားနေတဲ့ကာလတွေလက်နက်ကင်တိုက်ပွဲတွေမြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတာကြောင့်စိတ်မကောင်းဖြစ်မိကြောင်းနဲ့အစိုးရနဲ့လက်နက်ကင်တပ်ဖွဲ့တွေအကြားရေးချေးဆွေးနွေးပွဲတွေကျင်းပဖို့မြန်မာ Korean Catholic ဖုံးတော်ကြီးများ Conference ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။ပုံရံပီဂျီ Francis နဲ့ကုလသမဂ္ဂလူ့ရေးမှူးချုပ် Antonio Guterres တို့ကကိုဗစ် -19 ကာလတွေတိုက်ပွဲတွေရပ်ဆဲထားဖို့တောင်းဆိုထားတဲ့အကြောင်းအခုလိုတိုက်ပွဲတွေဖြစ်ပေါ်နေတဲ့အပေါ်ဝန်ထမ်းပြီးတယ်လို့လည်းတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပါရှိတယ်လို့ Vatican သတင်း website မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အစိုးရကနေပြည်တော်ရှိလေးသတိပေးချက်ထုတ်ပြန်ခဲ့တာကြောင့်ကျေးရွာပေါင်း40ကျော်ကလူတွေဘေးလွတ်ရာထွက်ပြေးရတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာကက်သလစ်ဖုံးတော်ကြီးတွေကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ရင်းချင်းရအောင်စူးစူးဆိုက်ဆိုက်လှုပ်ဆောင်နိုင်ရင်တစ်ချိန်မှာမြန်မာနိုင်ငံဟာအရှိတောင်အရှမှာအချမ်းသာဆုံးနိုင်ငံတစ်နိုင်ငံပြန်လည်ဖြစ်လာမှာဖြစ်ကြောင်းနှစ်ပေါင်း60ကျော်စည်ရင်းနဲ့ဖြည့်ရှင်းဖို့ကြိုးပမ်းခဲ့ပေမဲ့အောင်နိုင်သူမရှိခဲ့ကြောင်းစစ်ဟာတိုက်ပွဲတွေကုစားလို့မရတဲ့ယောဂါကြီးဖြစ်လာနေကြောင်းလည်းကြေညာချက်ထဲပါရှိပါတယ်။အခု COVID-19 ကာယောဂါအာရယာကရင်းချင်ရဖို့အရေးအားလုံးအတူယက်တီကြဖို့တောင်းဆိုနေပါတယ်။ရင်းချင်ဟာရရှိနိုင်တဲ့အရာဖြစ်သလိုတစ်ခုတည်းသောအဖြေပါ။အစိုးရရောအစိုးရမဟုတ်သူတွေပါရင်းချင်အတွက်ပံ့ပိုးကူညီဆောင်ရွက်ပါလို့ဖုန်းတော်ကြီးတွေကတိုက်တွန်းတောင်းဆိုထားပါတယ်ခင်ဗျာ။ပါကစ္စတန်နိုင်ငံကရာချီမြို့ကအစုရှယ်ရောင်းဝယ်လုပ်တဲ့ stock exchange အဆောက်အုံတစ်ခုကိုဒီနေ့နေ့ကလက်နက်ကင်လေးဦးဝင်ရောက်စီးနှင်တိုက်ခဲ့တဲ့ဖြစ်ရဲ့နောက်ွယ်မှာအိန္ဒိယနိုင်ငံပါဝင်ပတ်သက်နေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကဆက်စွဲပြောဆိုလိုက်ပါတယ်
पिछले 2 महीने से मेरी कैबिनेट जानती है मेरे कैबिनेट मिनिस्टर्स के मैंने अपनी कैबिनेट
की तैयारी हुई है नौ को मां इंडिया ने गए शिरे सोरा तंदिया फिसिया बशी जाओ ये तना लोग करे का दिलो टाइट कर ला रहे थे सोरा को असोया अफ को ပြောထားကြောင်းထောင်းလိုင်းရဲ့အဖွဲ့ရကူညီနဲ့အကြံဖက်တိုက်ခတ်မှုအကြီးစားတည်းဆုံ၄ခုလောက်ကိုတားဆီးထားနိုင်ခဲ့ကြောင်းပါကစ္စတန်ဝန်ကြီးချုပ်ခန်ကပါလီမန်ကိုပြောသွားတာပါဒီတိုက်ခတ်မှုနဲ့အိန္ဒိယနိုင်ငံကပါကစ္စတန်နိုင်ငံကိုမတိမကျေဖြစ်စေခြင်းလို့ဒီဖြစ်ရက်ကိုအိန္ဒိယနိုင်ငံနဲ့စီမံခဲ့တာကိုလည်းတံတရားရှိစရာမလို ါဘူးလို့ဝန်ကြီးချုပ်ခန်ကပြောပါတယ်။ဒီနေ့လေးကကရာချီမြို့ကစီးပွားရေးဆောင်တဲ့လက်နက်အပြည့်နဲ့ဝင်ရောက်စီးနင်းဖို့ကြိုးပမ်းခဲ့တဲ့တနတ်သမားလေးယောက်ကိုလူကြီးရင်းဝန်ထမ်းတွေက10မိနစ်အတွင်းအသေးပြစ်ခတ်ဖမ်းဆီးရမိလိုက်တာဖြစ်ပေမဲ့ပါကစ္စတန်လူကြီးရင်းဝန်ထမ်း3ယောက်နဲ့ရဲအယားကြီး1ယောက်လည်းအသက်သေဆုံးခဲ့ရပါတယ်။ဒီလိုက်ကမှုနဲ့ပတ်သက်လို့အကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားခံရတဲ့ Blue Cheese တန်လုံးမြောက်ရေးတပ် BLA ကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားတာပါ။လူတွေကိုကူးစက်နိုင်ပြီးနောက်ထပ်ကပ်ရောဂါအသစ်တစ်ခုဖြစ်လာနိုင်တဲ့ဒုကွေးဗိုင်းရပ်စ်ပိုးအသစ်တစ်မျိုးကိုဝက်တီမှာတွေ့ရှိထားကြောင်းတရုတ်နိုင်ငံတည်းကသိပ္ပံပညာရှင်တွေကပြောပါတယ်။2017ကနေ2018ခုနှစ်အတွင်းတရုတ်နိုင်ငံတည်းဖြစ်တဲ့စေကူးကဝက်မွေးမြူရေးခြံတွေနဲ့တားတက်ရုံတွေကိုလေ့လာသုတေသနပြုလုပ်ချက်အရ G4 မျိုးဆက်သစ်ဒုကွေးရောဂါဗိုင်းရပ်စ်ပိုးတစ်မျိုးကိုဝက်တွေကိုယ်ထဲမှာတွေ့ကြရတာဖြစ်တယ်လို့ American Chinese Academy of Sciences ကထုတ်ဝေတဲ့သိပ္ပံကြမ်းတဲ့စာကြောင်းတစ်ခုမှာဖော်ပြထားတာဖြစ်ပါတယ်။အခုတွေ့တဲ့ယောဂပိုးဟာ2009ခုနှစ်တုန်းကလူပေါင်းများထောင်ချီသိဆုံးခဲ့တဲ့ H1N1 ဝက်တုတ်ကွေးရဲ့မျိုးဝက်တစ်ခုဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံအတွင်းဝက်မွေးမြူရေးခြံတွေနဲ့တားတက်ရုံတွေမှာဝက်တွေကတစ်စင်အလုသမားတွေကိုဒီယောဂပိုးကူးစက်တာကိုတွေ့ရှိရပေမဲ့လူလူချင်းကူးစက်မှုရှိမရှိအထောက်အထားတွေကတော့လက်တလောမတွေ့ရသေးပါဘူး။ဒီပိုးကလူရဲ့အသက်ရှူလမ်းကြောင်းအတွင်းရှင်သန်နိုင်ပြီးအလင်းအမြန်အစပွားနိုင်တယ်လို့လည်းပြောပါတယ်။LG4 virus 4မှာကာယောဂဖြစ်လာနိုင်တဲ့ virus 4ရဲ့သူပြင်းလက္ခဏာအားလုံးရှိနေတယ်လို့လည်းအဲ့ဒီသူတည်တနာစာရမ်းမှာဖော်ပြထားပါတယ်။ဒါကြောင့်သိပ္ပံပညာရှင်တွေကဝက်ဒီအချင်းချင်းကြား G4 virus 4ကူးစက်ပြန့်နေတာကိုထိန်းချုပ်ဖို့နဲ့အဲ့ဒီဝက်ဒီနဲ့နီးနီးကပ်ကပ်အလုံးလုံးနေတဲ့ဝက်ချံအလုံးသမားတွေကိုအနီးကပ်စောင့်ကြည့်လေ့လာဖို့ကိုသတိပေးတိုက်တွန်းထားပါတယ်ခင်ဗျာ။ပိုလိုနီမနက်ပိုင်းသောဆွေရတဲ့ရေကိုနားဆင်ပြီးမှာတော့သတင်းတော်အနေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ရိုဟင်ဂျာပြည်ပခါတွင်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ရေးနိုင်ငံတကာတရားစီရင်ရေးလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်တယ်လို့မြန်မာအစိုးရဖွဲ့တဲ့ရခိုင်စုံစမ်းရေးကော်မရှင်တွေ့ရှိချက်တွေကိုလူသိရှင်ကြားမထုတ်ပြန်တာဟာစုံစမ်းစစ်ဆေးမှုရဲ့မှန်ကန်ဖြောင့်မတ်မှုကိုတန်တရာဖြစ်စေတယ်လို့လည်းထောက်ပြလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့44ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆွေးနွေးပွဲမှာရိုဟင်ဂျာတွေရဲ့အခွင့်အရေးအခြေအနေဆွေးနွေးခဲ့ကြတာတွေတဲကကောက်နှုတ်တင်ပြပေးပါမယ်။ကျမတင်ကြီးထိုက်ပါ
Human rights situation for Rohingyas in Rakhine State has not improved.
ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေရဲ့အခွင့်အရေးအခြေအနေတိုးတက်မလာဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီး Michelle Bachelet ကစပြီးတော့ပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာရိုဟင်ဂျာအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအင်ကာနေ့ဆွေးနွေးဖို့ရှိနေချိန်မှာပဲရခိုင်ပြည်နယ်ဂူရာပြည်မှာလူအစုလိုက်အပြုံလိုက်ပြန့်နှံ့ထားတဲ့အမှုနဲ့ပတ်သက်ပြီးစစ်တပ်အရာရှိကြီးတဦးအရာရှိတဦးနဲ့တခြားစစ်စစ်တီတဦးတို့ကိုစစ်ခုံရုံးကပြစ်ဒဏ်ချပါတယ်လို့မြန်မာစစ်တပ်ကတင်းထုတ်ပါတယ်ကျူးလွန်တဲ့ပြစ်မှုကြားတင်တဲ့ပြစ်ဒဏ်နဲ့ဘသူတွေကကျူးလွန်တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဘက်ရှလက်ကတော့စုံစမ်းစစ်ဆေးမှုတွေ့ရှိချက်တွေကိုလူသိရှင်ကြားထုတ်ပြန်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ
် This commission's independence and the credibility of its investigation has long been in doubt
မြန်မာအစိုးရကဖွဲ့စည်းဆောင်ရွက်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE က2019ခုနှစ်အကြမ်းဖက်မှုများဆိုင်ရာအစီရင်ခံစာကိုအစိုးရထံတင်ထားပြီးဖြစ်ပေမဲ့အစိုးရဘက်ကမထုတ်ပြန်တာကြောင့်စုံစမ်းစစ်ဆေးရေးရဲ့ယုံကြည်စိတ်ချရမှုအပေါ်မှာတန်တရာဖြစ်စီပါတယ်။ဒါကြောင့်အစိုးရဘက်ကဒီအစီရင်ခံစာကိုထုတ်ပြန်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကတိုက်တွန်းသွားတာပါ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။ဂျီနီဗာခြေဆိုင်ကုလသမဂ္ဂရုံးအတွက်မြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကတော့ရခိုင်မြောက်ပိုင်းပြည်ပခါအတွင်းစုံစမ်းတွေ့ရှိချက်တွေကိုလူသိရှင်ကြားမထုတ်ပြန်ရတဲ့အကြောင်းရင်းကိုတော့ခြေပမသွားပါဘူး။ဒါပေမဲ့လည်းပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်လို့တဲ့စိတ်ဆန္ဒရောဆောင်ရွက်နိုင်တဲ့အစွမ်းအစာရောရှိတယ်လို့ပြောဆိုသွားပါတယ်။
The domestic justice system of a country must be respected.
နိုင်ငံရဲ့ပြည်တွင်းတရားစီရင်စနစ်ကိုလေးစားရမယ်။ဒီနှစ်ဇန်နဝါရီလကတင်သွင်းတဲ့ ICOE အစီရင်ခံစာအရ ရာဇဝတ်မှုများစုံစမ်းစစ်ဆေးအရေးယူရေးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တယ်လို့တပ်မတော်ဘက်ကလည်းစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့ပြောဆိုထားတာပါရွန်ဂျာပြိပခမှာတာဝန်ရှိသူတွေကိုဖော်ထုတ်အပြစ်ပေးအရေးယူနိုင်ဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဘက်ကဆက်ပြီးတော့ဆောင်ရွက်မယ့်အစီအစဉ်တွေကိုဥရောပသမဂ္ဂ EU ဘက်ကမေးမြန်းခဲ့တာမှာတော့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးက
There has been strong international action to advance the accountability agenda.
ICC, ICC တို့ကတာဝန်ယူမှုတာဝန်ခံမှုရှိရေးဆောင်ရွက်နေကြသလိုကုလသမဂ္ဂစုံစမ်းရေးယန္တရား IIMM ကလည်းတက်တည်အထောက်အထားတွေကိုစုဆောင်းနေတာကြောင့်နိုင်ငံတကာရဲ့ခိုင်မာအကောက်နဲ့ဆောင်ရွက်မှုတွေရှိနေပြီဖြစ်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းသွားတာဖြစ်ပါတယ်။နောက် Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဘက်ကတော့
The OIC therefore urges Myanmar first to immediately end all targets.
ရိုဟင်ဂျာတွေအပေါ်မှာပြစ်မှတ်ထားအကြမ်းဖက်လုပ်ရက်တွေကိုမြန်မာဘက်ကချက်ချင်းရပ်ဖို့လွတ်လပ်စွာကူးလူသွက်လာခွင့်ပြုဖို့နိုင်ငံတကာတရားရုံး ICJ ကချက်မှတ်ထားတဲ့ကြားပြတ်စီမံချက်တွေကိုမြန်မာဘက်ကအပြည့်အဝလိုက်နာဆောင်ရွက်ဖို့နိုင်ငံတကာတရားစီရင်ရေးမှာပူးပေါင်းဆောင်ရွက်ဖို့တောင်းဆိုသွားပါတယ်။စခိုင်းပြည်နယ်ထဲမှာလက်ရှိတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်မှခိုလုံနေသူတွေဘေးကင်းလုံခြုံမှုဂုံတိုက်ခါရှိရှိစန္ဒအလျောက်ဌာနေပြန်ရေးပို့ပြီးတော့အခက်တွေ့သွားစေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကထောက်ပြပါတယ်။ဒီနေ့ပါခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခတွေရာနဲ့ချီပြီးသူတို့သဘောနဲ့သူတို့ပြန်လာနေတယ်လို့တုံ့ပြန်သွားပါတယ်။ဒါအပြင်လက်ရှိရခိုင်ပြည်နယ်တွင်အင်တာနက်ပိတ်ပင်ထားတာတွေဟာဆိုရင်တိုင်းရင်းသားတွေကြားမုန်းတီးမှုလှုံ့ဆော်တာတွေကိုတားဆီးနိုင်ဖို့ဖြစ်တယ်။နောက်ဘုံထောင်ဖောက်ခွဲတာတွေအဝေးရေးစနစ်နဲ့မြေမြုံမိုင်းတွေအသုံးပြုတာကိုတားဆီးဖို့ဆောင်ရွက်တာလို့လဲတန်မတ်ကြီးဦးကျော်မိုးထွန်းကပြောဆိုသွားပါတယ်ရှင်။
ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပတ်ခတ်တွေကြောင့်ဒေသခံတွေချိတ်ခိုက်တံရမှုတွေကြုံနေရသလိုနောက်ထပ်ထွက်ပြေးနေရသူတွေတိုးလာနေတဲ့ရှင်တွေကိုပြောရှင်ပါတယ်။ကျွန်တော်တက်နိုင်ပါအခုရပိုင်းတွင်တိုက်ပွဲတွေကြောင့်ရသေးတောင်မျိုးနဲ့အမျိုးနေတွေကဒေသခံတွေဟာဘေးလွတ်ရာကိုဆက်လက်ထွက်ပြေးနေရတာအခုဆိုရင်ထောင်ထဲရှိနေပါပြီ။အမျိုးနေဒလဲအုပ်စုဘက်မှလည်းတပ်မတော်ကနေနေရှင်းလင်းရေးအတွက်ဒေသခံတွေကိုထွက်ခွာပေးဖို့ပြောဆိုခဲ့ပြီးနောက်တိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်အခုရပိုင်းတွင်မှာစစ်ဆောင်ဦးရေပို့တိုးလာနေတယ်လို့စစ်ဆောင်ဒုက္ခသည်တွေကိုကူညီနေတဲ့အမျိုးနေကကိုမျိုးလင်ကပြောပါတယ်။
ဒီအမ်းမြေဒလဲအုပ်စုနတ်မော်စုရမှာပေါ့နော်။အဲ့ဒီနတ်မော်စုရကိုမှရှိတဲ့စုရသားတွေကိုတပ်မတော်ကနေပြီးတော့သူ့ရမှာမနေကြနဲ့ဆွဲကြည့်ကြဆွဲကြဆိုတဲ့အခါဆွဲကြည့်ရမှာပေါ့နော်ဆုံးပြရမှာပေါ့သူ့ရမှာမနေရဘူးဆိုတော့အဲ့ဒီကောနန်ထောက်တာပေါ့နန်ထောက်တာကတော့စိတ်ခဏရရနေပြီလေစိတ်စိတ်ရဲ့အဖြစ်နောက်ဆုံးဆောက်ပြီးဆွဲကြည့်ရမယ်ဆိုတာပေါ့တတ်မလို့ကဒါပြီးနှုတ်မိတ်နဲ့အမိတ်ပေးတယ်ပေါ့နော်အနောက်တူကအေးနတ်မို့သူ့ရပေါ့လေလက်ကြီးရယ်လက်လက်ကြီးဒီကြရောက်ပေါ့တော့လည်းဥတည်တယ်ပေါ့နောက်ဆုံးဥတည်ရရတဲ့အနေဆောက်တွေရောက်တယ်ပေါ့နောက်တူကအဲ့ဒီကောင်းမွန်တယ်မလဲတပွဲတွေမပြတ်မပြတ်ဆင်းနေတယ်ဘောနော်အဲ့ဒါကြောင့်ဒီရက်သွင်းမှာစိတ်ကြီးကောင်းတွေကနေရက်ကိုကြွားဖော်ပြီးဆွေးကြည့်ကြတယ်ဗော
လက်ရှိရှင်တီအမျိုးနယ်အတွင်းမှာဒုက္ခသည်1000နီးပါးတည်ရှိနေပြီအစိုးရကဖွင့်ပေးထားတဲ့စစ်ဆောင်စခန်းတွေမှာနေထိုင်ကြသူတွေရှိသလိုတခြားဆွေမျိုးအိမ်တွေမှာနေထိုင်ကြတာလည်းရှိပါတယ်အမျိုးဘော်ကပေးပုံဒုက္ခသည်စခန်းမှာတော့ဒီအပိုင်းတွင်စစ်ဆောင်ဥယျာဉ်တွေတိုးလာတာကြောင့်စားဝတ်နေရခက်ခဲနေတယ်လို့စခန်းတာဝန်ခံဦးတန့်ရှူကပြောပါတယ
်ပထမပိုင်းကတော့ကျွန်တော်လူ200ကျတော့တုံးအနည်းပါရှာတော့ကျွန်တော်တို့ကအရှင်းပြန်ကောဒီရက်ပိုင်းမှာကျွန်တော်ဒီဒီဘက်နှစ်ပတ်အတွင်းအတွင်းမှာပဲလူကြီးကတစ်ဆကျော်မြင့်တဲ့ဘက်တော့အခုဆိုလူကြီးကျွန်တော်တို့6ဝါကျော်သွားပြီပဲဘယ်လိုခံမှာလဲလေဆိုအဲ့ဒီလူတွေကလောလောလက်တလောစီစဉ်ရတာကျွန်တော်တို့မှာခက်ခဲတော့တွေ့တာပေါ့နေနေဆိုင်စရာအဆောက်အဦနောက်ကျွန်တော်တို့အခြေခံစားတဲ့ကောငွေရုပ်တက်တူစီစားပေါ့လေအဲ့ဒါတွေတော့တော်တော်လေးခက်တွေ့တာပေါ့ညတာပြီးတော့စားတာပေါ့
ရခိုင်ပြည်နယ်ရတိတော်မြို့နယ်ကကြောက်တန်းချေးရွာအောင်စုနီတပ်မတော်ကစစ်စင်ရေးတွေဆင်နေဖို့ရှိတဲ့တဲ့ဒေသခံတွေတင်းချောင်ဖို့ညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ဒေသခံတွေဆက်လက်ထွက်ပြေးနေရဆဲဖြစ်ပါတယ်စစ်ဆောင်ဦးရဲ့ရုပ်တရက်တိုးလာတာကြောင့်အခုညီတွေလိုအပ်နေတယ်လို့လည်းဒုက္ခသည်တွေကိုကူညီနေသူကိုဘက်ကာကပြောပါတယ
်အာတိုးတော့ဗျာတပွေနဲ့စစ်ကောင်ကတယ်လီဗီဇန်တွေတိုးလာတာကတော့ဒီမှာသူတို့မိုးကိုဆောင်တောက်ပွေကိုနေဖို့တိုင်ဖို့တာဖို့တောက်ဖို့ကတော့အဆက်ကြီးဖြစ်နေရပါလေဟုတ်
လက်နက်ကမနေပခတွေကြောင့်အရသားတွေထိခိုက်မှုတွေဒုက္ခတွေတွေထွက်ပြေးနေရတဲ့ရှင်တွေပေါ့ကုလသမဂ္ဂနဲ့မြန်မာနိုင်ငံခြေဆိုင်အမေရိကန်ကနေဒါယူကေနဲ့ဩစတြေးလျတန်ယုံတွေကစိုးရိမ်တဲ့သဘောထားတွေထောက်ပြန်ပြီးနောက်မှာပဲရခိုင်ပြည်နယ်မှာနေမျိုးရှင်းလင်းရေးအတွက်ဒေသခံတွေဘယ်လိုရာတင်းရှောင်ဖို့ညွှန်ကြားချက်ကိုပြည်နယ်စိုးရကပြန်ယုံတင်ခဲ့တာပါ ညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယူဟာလည်းရခိုင်နယ်ရှင်းပြည်နယ်မှာအပြစ်ခတ်ရစေဖို့နဲ့နေနေရှင်းလင်းရေးစစ်ဆင်ရေးတွေအဆုံးသတ်ဖို့ကိုလည်းဂျနီဗာမြို့မှာအင်ကာနေကကျင်းပတဲ့လူခွင့်ရေးကောင်စီညီလာခံမှာတည်တွန်းခဲ့တာပါနိုင်ငံတကာကူညီပေးရေးဖွဲ့20ကလည်းရခိုင်ပြည်နယ
ားသူမြန်မာနိုင်ငံသားတရားကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့အကြောင်းတင်ဆက်ပေးကြပါတယ်။ကျွန်မအေးမှာပါ။လူမောင်ခိုကူးခံရသူတွေအပါအဝင်ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကနေထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားတရားကျော်ကိုကော့တောင်းမြို့ကမြန်မာအာဏာပိုင်နေထံကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေအပါအဝင်မနေ့တုန်းကလွှဲပြောင်းပေးခဲ့တဲ့လူတွေကိုတော့ကော့တောင်းမြို့ကစောင့်ကြည့်စင်တာတွေမှာလက်ခံထားတယ်လို့လည်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းပညာပေးရေးစင်တာတာဝန်ခံဦးမိုးဝေကပြောပါတယ်
။အစီအစဉ်နဲ့ပေးလိုက်တာအဆုံးသက်ထားတယ်အဆုံးသခင်ယူထားတာပေါ့တို့အမဲတို့ဆိုင်ဝေဖို့ဆိုရင်နနေ့ချေပေးနနေ့ကြော်မှတို့ကအရင်းဝင်လို့ရမယ်ဒီနနေ့ကြောင်းတော့မရတော့ဘူးဟုတ်တယ် ITC အားလုံးပေါ့မှာ ITC ကြီးပဲမင်္ဂလာတရား14ရောက်ရယောက်ျားလေးက62ရောက်ပြီးလို့ရှိရင်ကျွန်တော်တို့ဂျာထဲမှာမှလူနာတရားစီပတ်ပြီးတော့ចောင်းသားတရားအလုံးမ108ယောက်ဖြစ်ပါမယ်။အလုံး106ယောက်2ယောက်ကတိတ်တ်အကြောင်းသားတယောက်နဲ့ဒီလူနာတယောက်ကအပြင်လူပေါ့။ IDC ကမဟုတ်ဘူး။ဟုတ်တယ်။လို့တော်တော်ရွာရဲ့ကျွန်တော်တို့ဒီဟိုမှာရေးဖို့ကဲစေးဖိတ်ဖိတ်တဲ့စင်တာရှိတယ်ဒီစင်တာမှာထားတာ။
မြန်မာနိုင်ငံဘက်ပြည်လည်ဆွဲပြောင်းပေးသူတွေထဲမှာတော့ထိုင်းနိုင်ငံတောင်ပိုင်းမနေစားနိုင်ငံလင်ဆက်မှာလူကုန်ကူးသူတွေကဆွပစ်ထားခဲ့ရတာကလေထိမ့်သိမ်းထားသူတွေလည်းပါဝင်ပါတယ်။
အတိအကျတော့သူတို့ဒီပြီးခဲ့တဲ့ဒီကိုဗစ်ကလမ်ပိန်နဲ့သူတို့အမှုအကြောင်းမျိုးကြောင့်သူတို့ဆောက်ထားမတူတာတွေပါတယ်အလုံးချင်းမတူတာတွေပါမယ်ပြီးလို့ရှိရင်နောက်တစ်ခုကဒီလူကုန်ကူးထဲမှာတော့ပါတယ်ပါတဲ့ထဲမှာမှပြာခံမဖမ်းမိတဲ့ဆိုသူတို့ကဒီပြန်လဲအဲယူပုံမှန်မှုတွေပြန်ပြီးလို့ပို့လာတာဖြစ်ရခဲ့တာအများပြတော့ရက်ခိုက်ပြည်နယ်ဘက်ကနေဟိုမကွေးတိုင်းပြီးလို့ရှိရင်ချင်းပြည်နယ်အဲ့လိုလူတွေပေါ့နော်အဲ့လိုမျိုးလူ
ပြန်လည်လွှဲပြောင်းပေးလိုက်တဲ့သူတွေကိုတော့မြန်မာနိုင်ငံဘက်မှာရောဂါကူးစက်မှုရှိမရှိစောင့်ကြည့်စစ်ဆေးသွားမှာပါ။သေဆုံးသူ6ဦးပါဝင် COVID-19 ကူးစက်သူ300လောက်ကိုအတည်ပြုထားတဲ့မြန်မာနိုင်ငံမှာရောဂါကူးစက်မှုအများစုဟာပြည်ပကပြန်လာသူတွေဖြစ်ကြပါတယ်။ဒီထဲမှာထိုင်းနိုင်ငံကပြန်လာသူတွေလည်းပါဝင်နေတာကြောင့်နေဆက်ဒေသတွေမှာစောင့်ကြည့်စစ်ဆေးတဲ့အစီအစဉ်တွေတိုးမြင့်ဆောင်ရွက်နေပေမဲ့စောင့်ကြည့်ရေးစင်တာတွေကတော့လုံလောက်မှုမရှိဘူးလို့လည်းရှေ့ပြောင်းလို့သမားရေးလှုပ်ရှားသူတွေကပြောပါတယ်။ကျမမအေးမှာထက်မြမာနေဆက်ကနေသတင်းပေးပို့နေတာပါ
။ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်အတန်းလှည့်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးတောင်းဆိုဂျိုးပန်းချက်တွေအပေါ်မြန်မာအမေရိကန်အမျိုးသမီးရဲအရာရှိကို Skype ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ကျမအင်ချင်းနိုင်ပါရှင့်။မေလနောက်ပိုင်းကစတင်ခဲ့တဲ့လူမျိုးရေးခွဲခြားမှုဆန့်ကျင်တဲ့ Black Lives Matter လူထုဆန္ဒပြပွဲတွေမှာလုံခြုံရေးယူပေးခဲ့ရတဲ့ New York NYPD ရဲဌာနအောက်ရင်းစည်းကမ်းထိန်းသိမ်းရေးရဲအရာရှိမလလဆန်ကို VOA က Skype ကနေဆက်သွယ်မေးမြန်းခဲ့ပါတယ်။သူ့ရဲ့အတွေ့အကြုံအရရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေလားလူရဲ့ဖြတ်စည်းမဲ့သူတွေလားဆိုတာတခါတည်းမြင်နိုင်ဖို့အခက်အခဲတွေရှိခဲ့တယ်လို့မလလဆန်ကပြောပါတယ
်။လူစိုးနဲ့လူကောင်အဲ့ဒီအချိန်မှာခွဲခြားလို့မရဘူး။အဲ့ဒီအပေါ်မှာဒီရဲတွေကနေပြီးအင်အားသုံးနေအဲစသဖြင့်အဲ့လိုမျိုးလုပ်တဲ့အခါမှာကြတော့ဟိုအမအရဲ့ပုံကိုအမြင်အနေနဲ့ပြောရရင်တော့လူရက်တဲ့လူတွေကိုဟိုနှိမ်နှင်းမိတာလားရိုးရိုးဆန္ဒပြတဲ့လူတွေကိုပဲနှိမ်နှင်းမိတာလားဆိုတာကအဲ့ဒီအချိန်မှာသိချာအမတို့မကွဲပြားဘူးပေါ့နော်မြင်ရတဲ့အမြင်ပေါ်မှာတော့မကွဲပြားတော့ဒီပေါ်မှာရဲတွေကနှိမ်နှင်းနေဟိုအင်အားသုံးနေသူတို့တွေကဖမ်းဆီးတယ်ရိုက်နှက်တယ်ပြည်သူတွေကိုအဲ့တော့အဲ့ဒီပြည်သူတွေဟာရိုးရိုးသားသားဒီဆန္ဒပြတဲ့လူလားလူရက်တဲ့လူလားဆိုတာအမတို့ကမသိရဘူးမတိရတဲ့အခါကျတော့အဲ့ဒီပုံမှာအမပြောချင်နေဆိုရင်တော့ဟိုဒီလိုအင်အားသုံးတာကိုတော့အမအနေနဲ့ဟိုလက်မခံဘူးပေါ့နော်မကြိုက်ဘူးပေါ့
ဒီဟို George Floyd ကိုဖမ်းဆီးခဲ့တဲ့ဖြစ်ရပေါ့နော်နောက်ပြီးတော့ Brooks ကိုဒီဖမ်းဆီးခဲ့တဲ့ဖြစ်ရတည်ကိုလည်းကြည့်လို့ရှိရင်ဒီရဲတပ်ဖွဲ့ကပေါ့နော်ဒီလူမဲတယောက်ပေါ်မှာတော်တော်လေးလုံလုံချွန်ချွန်အင်အားသုံးဖမ်းဆီးတဲ့အတွက်ပေါ့နော်တည်ဆုံးခဲ့ရတဲ့ဖြစ်ရပေါ့နော်ဆိုတော့ဒီပုံမှာကိုကိုရိုင်းကလည်းဟိုရဲရရှိတုံးနေတယ်ဟောဘယ်လိုမြင်ပါလဲရှင်
ပြောမယ်ဆိုရင်တော့သူတို့လုံသွားတာပေါ့နော်ရဲဘက်ကလုံသွားတာပေါ့ပြောရမယ်ဆိုရင်တော့လေဟိုရိုးရိုးတန်းတန်းဖမ်းဆီးလို့ရရဲ့ဓာတ်နဲ့ကိုဒီလိုမျိုးဟိုစာအင်အားသုံးနေဟိုဘေးရပါပေါ့နော်လုံဖို့ကင်ဘက်တရားပါဟိုဒီလူပေါ်မှာဟို support လုပ်ပြီးတော့ဒီလိုမျိုးဖမ်းဆီးဖို့အတွက်အပိတ်အမြောက်လုပ်တယ်အဲ့ပြည့်ရဲ့အခါကျတော့တို့ဟိုတို့မှဖန်ဆင်းကြီးတွေကတော့အများကြီးရှိပါတယ်မြန်မာတို့တခါလေအမားတို့ဒီ police academy တက်ခရဲကိုကတို့အကုန်လုံးတင်ပေးပြီးသားဒါပေမဲ့အဲ့ဒီဖန်ဆင်းကြီးမျိုးစုံတဲမှာမှတို့သူ့အနေနဲ့ပေါ့နော်ဒီလိုမျိုးလူတယောက်ပေါ်မှာအာဒီလိုလေဘင်းကိုတက်ပြီးတော့ဒီလိုမျိုးတက်ဖိပြီးတော့ဒီလိုမျိုးဟိုစာဖန်ဆီးရလောက်တဲ့ဥစ္စာကတော့ဒါကတော့မသိဘူးပေါ့နော်အဲ့လောက်ထိလုပ်ဖို့တော့မသိဘူးလို့တော့အမှမြင်တယ်
ဒီရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးမှာဒီလူမှုစန္ဒပြပွဲတွေမှာတောင်းဆိုနေတဲ့ဒီရဲတပ်ဖွဲ့ကိုထောက်ဟိုရဲတပ်ဖွဲ့အတွက်ဒီရန်ပုံငွေဆိုင်ရာကိစ္စတွေမှာလည်းပေါ့နော်ခြားဒီလူတိုင်းဝိုင်းဒီအကျိုးပြုတဲ့လုပ်ငန်းတွေမှာဒီရဲတပ်ဖွဲ့အတွက်ကိုရထားတဲ့ရန်ပုံငွေတွေကိုပါခွဲသုံးဖို့ဆိုတာမျိုးတွေတောင်းဆိုလာတဲ့အပိုင်းပေါ့နော်ဆိုတော့ဒီပုံမှာမှဘယ်လိုမြင်ပါလဲရှင
်အဲ့ဒါကောင်းနေမြင်ပါအဲ့ဒါကောင်းနေအမတော့အပေးတယ်ဒီလိုမျိုးဒီရံပုံငွေကိုတခြားပေါ့နော်ကောင်းတဲ့နေရာလိုအပ်တဲ့နေရာမှာတော့အမအနေနဲ့သုံးစေချင်တာပေါ့နော်ဒီလိုမျိုးဟိုတောင်းဆိုလာကြတာကိုအမလက်ခံနဲ့အားပေးတယ
်နောက်တစ်ခုကဒီရဲတပ်ဖွဲ့ဆိုင်ရာပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်ကဒီချိုးပန်းနေတဲ့အပိုင်းကိုရောအမအနေနဲ့ဘယ်လိုမြင်ပါလဲရှင
်ကောင်းတဲ့ပြည်ပြင်ပြောင်းလဲရေးကိုအခုဥတည်နေပြီလို့တော့အမယူယုံကြည်တယ်အဲ့လိုမျိုးကောင်းတဲ့ဘက်ကိုဥတည်နေတဲ့ကြောင်းတဲ့မှုမျိုးဆိုရင်တော့ဟိုစာကြိုးစားပါတယ်ညီမ။ဟိုကောင်းတဲ့လမ်းချောင်းဘက်ကိုဥတည်တာတော့အမအရန်ကိုဟိုချီနူးမိတယ်ပေါ့ညီမ
။ပြီးခဲ့တဲ့သတင်းပတ်တွေတုန်းကဒီနယူးယောက်မြို့မှာဒီလူလူဆန္ဒပြပွဲတွေဖြစ်တယ်ပေါ့နော်။အဲ့ဒီအချိန်တုန်းကခေါရင်းစည်းကထင်းထင်းရဲရရှိနေရအောင်ဘလို့တောင်းယူဆောင်ရွက်ပေးခဲ့ရသေးတယ်ရှင်။အဲ့ဒီတွေ့ကြုံလည်းပြောပြပါအောင်
။အော်အဲ့ဒီဟိုအရေးခင်ဖြစ်နေတဲ့ကာလမှာတော့အမတို့လမ်းပေါ်မှာရှိတယ်။ဒီရဲနဲ့ဆန္ဒပြသူတူတူပြဿနာကြီးတော့ဖြစ်ကြတာပေါ့နော်အဲ့ဒီဈာထဲမှာတော့အမတို့ရာလေဘယ်လိုနေရာတွေမှာနေရလဲဆိုတော့ဒီလိုဟို intersection တွေမှာအမတို့နေရတာပေါ့ဟိုတချို့ကြလည်းရိုးရိုးတန်းတန်းညီမရဲ့အလုတ်သွောင်းအလုတ်ပြန်အဲ့လိုလူတွေတွေရှိတယ်အဲ့ဒီကာလတွေမှာလည်းဟိုစားဟိုတချို့အလုတ်လုတ်နေတဲ့လူတွေတွေရှိသေးတာဟိုအဲ့တော့အဲ့လိုလူမျိုးတွေပေါ့မပတ်ဆက်မဆိုင်တဲ့လူတွေဒီဟိုစားပြဿနာဖြစ်တဲ့နေရာကိုမလာနိုင်အောင်တော့အမတို့ကနေပြီးတော့ဒရင်ပေးပြီးတော့ဟဲ့ဟိုဘယ်ဟိုသွားမှာလဲဒီဟိုဘက်ကိုသွားမှာလားဒီဘက်သွားမှာလားဥပမာပြဿနာဖြစ်နေတဲ့နေရာဟိုဘက်မှာဆိုပါတော့အဲဆိုမသွားနဲ့အဲ့ဒီဘက်ကိုလုံးဝမသွားနဲ့ဘယ်နေရာနေပြီးတော့နင်တို့ဘလို့ပြန်မှာဆိုပြီးစသဖြင့်ပေါ့အမားတို့ကသူတို့အကြံဉာဏ်ပေးပြီးတော့ထိခိုက်ဒဏ်ရာမရစေချင်ဘူးနောက်ပြီးတော့အချိန်မကျန်ကြစေချင်အဲ့လိုနင်းနဲ့အမားတို့ကတော့ဟိုစာဆောင်ကူညီပေးတာပေါ့နော
်အခုလိုအချိန်ပေးပြီးတော့ကျမတို့ကကြောက်ကြပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်မလလာချန်ဦ
းအေးအမားလည်းအခုလိုဖြေကြားရတဲ့အတွက်လည်းအရန်ဝမ်းသာပါတယ်
ဒီအမေရိကန်တန်ခါဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာအခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအာပေါ်မပြည့်ကျွန်တော်ဇုံဝင်လိုက်ကတင်ပြပေးသွားမှာဖြစ်ပါတယ် After ASEAN and India now Myanmar accuses China of creating trouble on the border ASEAN နဲ့ India နိုင်ငံတို့ပြီးတော့နေဆက်ပြဿနာကိုဖန်တီးတယ်လို့မြန်မာကလည်းတရုတ်ကိုဆွဆွဲပြောဆိုလာတယ်ဆိုတော့ Eurasia Times Desk ကဆောင်းပါးကိုတင်ပြကြည့်ပါမယ်AA ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့အပါအဝင်တိုင်းပြည်အတွင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုနိုင်ငံခြားတိုင်းပြည်တစ်ခုကလက်နက်ထောက်ပံ့ပေးနေတယ်လို့မြန်မာဘက်ကဆွဆွဲလိုက်ကြောင်းဆောင်းပါးကိုအစချီရေးသားထားပါတယ်မြန်မာအစိုးရကအကြမ်းဖက်အဖွဲ့လို့ညင်ညာထားတဲ့ AA အဖွဲ့ကိုနိုင်ငံခြားတိုင်းပြည်တစ်ခုကထောက်ပံ့ပေးနေတယ်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ပြောခွင့်ရပုံမှုချုပ်ဇော်မင်းထွန်းပြောတာကိုဆောင်းပါးမှာကိုကဖော်ပြထားပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်း AA အဖွဲ့ကတပ်မတော်ကိုမိုင်းထောင်တိုက်ခိုက်ခဲ့တဲ့ဖြစ်ရမှာခေတ်ပေါ်နှိပညာတွေအသုံးပြုခဲ့တာကိုသူကကိုကပြောဆိုခဲ့တယ်လို့ဆိုပါတယ်။တရုတ်နယ်စပ်မှာအခြေစိုက်တဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေဟာလည်းတရုတ်နိုင်ငံထုတ်စစ်လက်နက်ပစ္စည်းတွေကိုအသုံးပြုနေတယ်လို့မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute ကအမှုဆောင်ညီချမ်းရေးမှူးဦးမင်းစောဦးပြောတာကိုလည်းဆောင်းပါးမှာကိုကဖော်ပြထားပါတယ်။တောင်အောင်မျိုးသားလူမျိုးရေးတပ်မတော် TNL အဖွဲ့ထံက2019ခုနှစ်နိုဝင်ဘာလမှာတပ်မတော်ကတင်ဆက်ရမိလိုက်တဲ့လက်နက်တွေအားလုံးဟာလည်းတရုတ်နိုင်ငံကထုတ်တဲ့လက်နက်တွေဖြစ်နေတယ်လို့ဆိုပါတယ်။ဖမ်းဆီးရမိတဲ့လက်နက်တွေအားလုံးဟာတရုတ်နိုင်ငံတုတ်တွေဖြစ်ပြီးတံပိုးအဖြစ်လဲကြီးမားကြောင်းနဲ့ဒီလက်နက်တွေကို TNL ကတရားမဝင်ရယူခဲ့တာဖြစ်တယ်လို့သူ့အနေနဲ့ပြောနိုင်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကနောက်ထပ်ပြောခွင့်ရတူဖြစ်တဲ့ဗိုလ်ချုပ်ထွန်းထွန်းညီပြောတာကိုလည်းကိုကဖော်ပြထားပါတယ်။ဖမ်းမိတဲ့အထက်က RPG နဲ့လေရင်ပြည့် FNG တွေဟာတစ်ခုကိုအမေရိကန်ဒေါ်လာ800ကနေ900အထိတန်တယ်လို့ဆိုပါတယ်။
2018年6月9日，2018年6月9日，2019年6月9日，2020年6月9日，2021年6月9日，2022年6月9日，2023年6月9日，2024年6月9日，2025年6月9日，2026年6月9日，2027年6月9日，2028年6月9日，2029年6月9日，2030年6月9日，2031年6月9日，2032年6月9日，2033年6月9日，2034年6月9日，2035年6月9日，2036年6月9日，2037年6月9日，2038年6月9日，2039年6月9日，2040年6月9日，2041年6月9日，2042年6月9日，2043年6月9日，2044年6月9日，2045年6月9日，2046年6月9日，2047年6月9日，2048年6月9日，2049年6月9日，2050年6月9日，2051年6月9日，2052年6月9日，2053年6月9日，2054年6月9日，2055年6月9日，2056年6月9日，2057年6月9日，2058年6月9日，2059年6月9日，2060年6月9日，2061年6月9日，2062年6月9日，2063年6月9日，2064 င်ကပြားပေးဆောင်ရွက်ခဲ့ကြောင်းကိုလည်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်မှာနေလာခဲ့ရာက1949ခုနှစ်တည်းအတွင်းလွတ်လပ်ရေးရခဲ့တာအဲဒီနောက်မှာပါကစ္စတန်ကတရုတ်ကိုသာအိန္ဒိယကိုအကြမ်းဖက်သွေးထိုးလုံဆော်မှုတွေလုပ်ခဲ့တယ်လို့ပဲပါကစ္စတန်ဤသူမြန်မာနိုင်ငံကိုအတုံးချလာနေတယ်လို့ဆောင်းပါးမှာရေးသားဖော်ပြထားပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.eurasiatimes.com မှာဖတ်ရှုနိုင်ပါတယ်အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်ကာကြောင့်ဆွေးနွေးတဲ့ကိုနားဆင်ရပါမယ်။2020ပြည်ရွေးကောက်ပွဲအတွက်စပြီးပြင်ဆင်နေကြပြီဖြစ်တာနဲ့မျှနိုင်ငံရေးတရားကပါတဲ့ရွေးချက်တမျိုးမျိုးနဲ့တရင်တူတရင်မှာလှုပ်ကြံတဲ့တွေဖန်တီးဖြန့်ဝေတာလည်းပြန်ပေါ်လာနေပြီဖြစ်ပါတယ်။တရင်တူတရင်မှာလှုပ်ကြံတဲ့တွေဟာတစ်ကမ္ဘာလုံးမှာရှိနေတာဖြစ်ပေမဲ့လည်းမြန်မာနိုင်ငံလိုဒီမိုကရေစီအပြောင်းအလဲဖော်ဆောင်နေတဲ့နိုင်ငံမျိုးတွေဘူးဘီအန်ဒရယ်ကြီးလာပါတယ်။အခုလိုရုပ်ောက်ဘွယ်ကာလနီးကပ်လာချိန်မှာရွေကျက်ရှိရှိထုတ်လုပ်ဖြန့်ဝေလာတဲ့သတင်းတူသတင်းမှလှုပ်ကြံသတင်းတွေကိုဘယ်လိုရင်ဆိုင်တိုက်ဖြတ်ကြပါမလဲ။အထူးသဖြင့်လူမှုဆက်သွယ်ရေးမီဒီယာကွန်ရက်တွေပေါ်မှာဖြန့်နေကြတဲ့ဒီလိုသတင်းမျိုးတွေကိုလူမှုဆက်သွယ်ရေးမီဒီယာအသုံးပြုသူတွေကိုယ်တိုင်ဘယ်လိုဗီယူဆက်ရှောင်ရှားနိုင်ပါမလဲ။အာဏာပိုင်တွေဘိုင်းကရောဘာတွေလုပ်တင်ပါမလဲ။စာတော်တွေကိုအခုဆွေးနွေးကြမှာနားဆင်ရပါပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွေ့ခဲ့တွေ့မှုတစ်ဦးမြင့်ကျော်စာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ Okay ဦးမြင့်ကျော်နဲ့ဦးစီသူအောင်မြင့်မင်္ဂလာပါခင်ဗျာ
။မင်္ဂလာပါ။
မင်္ဂလာပါ
။ကျွန်တော်တို့ VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ကျွန်တော်ပထမဆုံးစားလိုက်ချင်တာကဒီကရေလူသတင်းမားတွေအထူးသဖြင့်တော့ social media ပေါ်မှာဖြန့်တဲ့ကိစ္စပေါ့နော်တမင်လောက်ကြံပြီးတော့ရွေကျင်းတဲ့ဖြန့်တဲ့ကိစ္စကတကယ်ကတော့တောက်လျှောက်ရှိလာတာပါပဲကျွန်တော်တို့ဟိုအရင်တုန်းကလူမျိုးရေးဘာသာရေးအစွဲတွေပြင်းထန်တဲ့အချိန်တုန်းကလည်းပဲရှိတာပဲဒီနောက်ပိုင်းမှာလည်းကြိုကြားကြိုကြားဆိုလို့ရှိနေတာပဲဒါပေမဲ့အခုကတော့2020ရွေးကောက်ပွဲကာလနီးလာတယ်ဆိုတော့ဒီဥစ္စာကတကြောပြန်ပြီးတော့ပို့ပြီးတော့ပြောစရာဆိုစရာအခြေအနေရောက်လာတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပထမအဦးဆုံးကျွန်တော်သိချင်တာကခုမြင့်ကျော်ဗဲစီအခြေအနေမှာဒီရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ပေါ့နော်နိုင်ငံရေးအရာဟလာလှုပ်ကြံထားတယ်ဖန်တီးထားတယ်သတင်းလူသတင်းမားတွေဖြန့်နေတဲ့အခြေအနေကဘလောက်ဆိုးတဲ့အခြေအနေရှိနေလို့တွေ့ရတယ်ဗျ။
အခုကအစပဲရှိသေးတယ်လို့ကျွန်တော်ထင်တယ်လေ။အစပဲဆိုတော့ Freedom Media Group ဆိုတဲ့ဒီအနီအောင် logo နဲ့ Facebook page ပေါ့နော်။ဒီဟာက2019ရဲ့ဩဂုတ်လမှာထောင်တာပဲ။ဟိုသတင်းတွေတော့ကြိုကြိုကြိုပြင်နေတယ်။ဒါပေမဲ့အခုလပိုင်းနေမှာဒီရွေးကောက်ပွဲကိုယ်စားလှယ်လောင်းနေရွေးတာတို့စပြီးတခြားသောနိုင်ငံရေးနောက်ခံနေနဲ့ဒီလာမယ့်ရွေးကောက်ပွဲကိုဆက်နွယ်ပြီးတော့ဒီလိုမျိုးသတင်းမျိုးတွေတင်လာတာကဒီသတင်းပတ်ပိုင်းဒီလပိုင်းလေးမှာမှပို့ပြီးတော့လှုပ်လှုပ်ရှားရှားဖြစ်လာတာပေါ့နော်ဆိုတော့ဒီဟာကရှေ့ဆက်ပြီးတော့အချိန်ညှင်းလာဖို့သူ့လိုပဲအလားတူဟာမျိုးတွေလည်းပေါ်လာဖို့အလားအလာရှိတယ်ပေါ့နော်ဆိုတော့ပုံမှန်အားဖြင့်တော့သတင်းသူသတင်းမားတွေကဟို click base လို့ခေါ်တဲ့စီးပွားရေးရဟုတ်လား click နှိပ်တဲ့အခါမှာသူတို့လူရည်ညားတဲ့အခါမှာသူတို့တခြားသောဝင်ငွေတွေရနိုင်တဲ့အဲလိုဟာမျိုးတွေကတော့ပုံမှန်ကာလတွေမှာအများအားဖြင့်ရှိနေတယ်ပေါ့နော်သူများတဲ့နေ့ခိုးပြီးလောက်တာတို့ဟိုတစ်ခါလေးလူစိတ်ဝင်စားအောင်ဟိုမူသားတဝက်တွေဟိုဒီနေ့လောက်ချံဖန်ပြီးလောက်တာတို့အဲ့လိုမျိုးတွေရှိတယ်ပေါ့နော်အခုကတော့ယူကော့ပွင့်နဲ့ပတ်သက်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းသူသတင်းမှားတွေကတော့ဒါအခုကအဆပြိုးလာပြီလို့ပြောရင်ပြောလို့ရတာ
ဟုတ်ကဲ့ကိုစီသူရောဘလောက်တတိထားနေနေပြီ
ကျွန်တော်ကတော့ဟိုကျွန်တော်ဟိုစာမျက်နှာမှာဟိုတက်လာတဲ့ဟာတွေပေါ့လေအဲ့ဒီဥစ္စာတွေတော့ပဲကြည့်တော့ဟိုပွင့်နေပြောရရင်ကျွန်တော်သိတိမထားမိဘူးတချို့ဟို ဒီနေ့အမှားတွေဘာတွေကိုကြတော့ဟိုသူတို့ဟိုဘာလဲသတိပေးတဲ့တကယ်ချင်းတွေသတိပေးလို့ပို့ပေးလာတာတွေဘာတွေအဲ့ဒီမှာတွေတော့ကျွန်တော်တွေ့တာပေါ့နော်အဲ့ဒါပေမဲ့ထင်ထင်ရှားရှားဆိုရင်တော့အဲပြီးခဲ့တဲ့သတင်းစာရှင်းပွဲမှာဒါဦးစောထေးသူပြောတာပေါ့သူပြောတဲ့ဆိုတဲ့ဥစ္စာကဒါကတီတီချာချာတီတီချာချာနဲ့သူကပြောတာလေအဲ့ဒါမှာပိန်းထောင်ချီလောက်တောင်သုံးပြီးတော့မှပိတ်စေထောင်တယ်အဲ့မှာဆာမျက်နှာတွေဖွင့်တယ်ပြီးတော့မှငွေလဲအဲ့လိုပေါ့နော်အများကြီးအကုန်ခံပြီးတော့မှသတင်းမှားတွေပါတွေကိုလုတ်တယ်ဆိုပြီးတော့မှသူကတိတိကျကျပြောတယ်ဆိုတော့ဟိုဒါကြီးကတော့ဒါသေချာချာရှိနေတယ်ဆိုတဲ့သဘောကတော့ဒါသိကြပါတယ
်ဟုတ်ကဲ့
ကျွန်တော်ဟိုဘာလဲသတိမထားမိတာတော့တပိုင်းပေါ့လေ
ဟုတ်ကဲ့အမှန်တိုင်းပြောရရင်တော့ကိုစီလူပြောသလိုပဲကျွန်တော်ဆိုလဲပဲကျွန်တော်ဆိုရှယ်မီဒီယာမှာကျွန်တော်ကြည့်နေတဲ့ဟာတွေကိုပဲအရင်မြင်အောင်ကျွန်တော်ကလုတ်ထားတာလေသေချာတဲ့ခိုင်မာတဲ့သတင်းခဏတွေကသတင်းတွေလောက်ပဲကျွန်တော်ကြည့်အောင်လုတ်ထားတာဆိုတော့တဲ့လူတဲ့မားတွေကကျွန်တော် Facebook မှာဆိုကျွန်တော်လည်းမမြင်ရဘူးဆိုတော့အဲ့ဒီလူမျိုးကာကွယ်ထားတယ်ဆိုရင်တော့ဒါတဲ့လူတဲ့မားကကိုယ့်စီကိုရောက်မလာဘူးပေါ့နော်နောက်တစ်ခုကခုနကကိုယ့်စီသူပြောတဲ့အထက်မှာလည်းပါတယ်အခုကတဲ့လူတဲ့မားကိုဖြန့်ယုံနေမဟုတ်ဘူးအဲ့ဒီဟာကိုလူတွေပိုရောက်အောင်ဝေပါသုံးလာတယ်ဆိုတော့ဒါကတော့ပိုပြီးတော့အန်ဒီရဲ့ကြီးလာတဲ့သဘောရှိတာပေါ့ကိုမြင့်ကျော
်ဟုတ်ပါတယ်အဲ့ဒီဟာကဒီလိုနိုင်ငံကြီးအချက်မတိုင်ရင် clip base လိုဟာမျိုးတွေမှာလည်းအဲ့ဒီဟာမျိုးကိုထောင်တဲ့သူတွေငွေရငွေကြီးအတွက်ရည်ရွယ်ပြီးလုပ်တဲ့ဟာတွေသူတို့တွေကကိုယ်တွေချက်ကိုပို့ပြီးတော့ဆိုရှယ်မီဒီယာရဲ့သဘောတဘာဝတွေကြွန့်ကျင်တယ်ဆိုရှယ်မီဒီယာရဲ့အလုံးလုံးပုံတွေကိုယ်တွေချက်ပို့ပြီးကြွန့်ကျင်တယ်ဘာလို့လဲဆိုတော့ဒါသူတို့ရဲ့ဝင်ငွေရရရကြောင်းဟိုဘဝဖြစ်နေတာဟုတ်ဆိုကျွန်တော်သူတို့တွေကဟိုသွားသွားပြောတဲ့တရင်ခိုးပြီးတော့လူတွေ sexy ဖြစ်အောင်ခေါင်းစဉ်တွေလူတွေကိုတခါလေကြီးလိုက်တယ်နဲ့မနှိပ်ပဲမနေနိုင်အောင်ခေါင်းစဉ်တွေပြောင်းပြီးတော့ကိုရိုင်းတဲ့တဲ့ချင်းတစ်ခါလေးမှလွဲမှားတဲ့ဓာတ်ပုံလေးနဲ့တွေ့ရပြီးတော့အဲ့လိုမျိုးလုပ်တဲ့လူတွေကသူ post ခုတည်းသူတင်တာမဟုတ်ဘူးသူတင်ပြီးအဲ့လိုမျိုး group တွေ group တွေထဲမှာ like ပြန်တာ哦သူတို့ကအဲ့ဒီတဘာဝတွေသူတို့ join ကျင်နေတယ်အဲ့ဒီနည်းနဲ့သူတို့ကဒီ social media platform ကိုလူတွေအများကြီးသုံးရင်အဲ့ social media platform ကလည်းသူတို့ကိုပတ်စံပေးတာရှိတယ်နောက်တစ်ခါ YouTube လိုဟာမျိုးနဲ့ပြန်ချိတ်ဆက်တစ်ခါ YouTube မှာဟိုကြည့်တဲ့လူများရင် viewer များရင် subscribe များရင်တစ်ခါ YouTube ကပတ်စံဝင်ငွေနဲ့လည်းရှိတယ်အဲ့ဒါကတော့ဟိုငွေကြေးရွေချက်နဲ့လောက်ခဲ့ကြတာလေသူတို့ကဒီတဘာဝတွေသူတို့ကသိတယ်အခုလည်းဒီနိုင်ငံကြီးရွေချက်မှာလည်းအဲ့ဒီတဘာဝတွေကအဲ့လိုလူတွေကိုခိုင်းနေဆိုရင်သူတို့ငွေကြေးရဲ့ကျွမ်းကျင်နေပြီဒါပဲလို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဆိုတော့ကိုယ်စီတူဒီငွေကြေးကိစ္စတွေမဟုတ်ဘဲနဲ့အခုဟာမှာကတော့ဒီနိုင်ငံကြီးရွေချက်ပါပါတဲ့သဘောတွေတွေ့နေရတာပေါ့နိုင်ငံကြီးကလာတစ်ဖက်ကိုထိုးနှက်ဖို့လာနိုင်ငံကြီးကအသာစီးရဖို့ဆိုပြီးတော့နိုင်ငံရေးနောက်ခံရှိတဲ့လူတွေကပံ့ပိုးထားတဲ့မီဒီယာတွေလည်းရှိတယ်ဆိုပြီးတော့သတင်းတွေကထွက်ထားတဲ့အခါကျတော့ငွေကြေးရွေချက်တစ်ခုတည်းဟုတ်တယ်လို့ကျွန်တော်တို့ပြောလို့မရတော့ဘူးပေါ့
။ကြက်ပေးကြတာပေါ့။အခုတဦးစောထေးပြောတဲ့စီမှာဆိုရင်အဲ့ဒါပွန့်ပွန့်လင်းလင်းပဲလေ။အဲ့ဒါငွေကြေးအတွက်မဟုတ်ဘူး။သူကအဖွဲ့အစည်းကြီးတစ်ခုလို့လည်းသူကအဲ့ဒါတွေပြောသွားတယ်။ပြောသွားပြီးတော့မှနောက်သူပြောတဲ့ဥစ္စာကိုဆက်ဆက်ရင်ရွေးကောက်ပွဲနီးလာတော့ဆိုတဲ့စကားလုံးလည်းပါတယ်။ဆိုတဲ့အခါကျတော့အဲဒါကနိုင်ငံရေးရွေချက်ပဲ။နောက်နိုင်ငံရေးရွေချက်ဆိုတဲ့ဥစ္စာကလည်းတမျိုးရှိတာပေါ့တမျိုးကတော့ကိုယ်အဖွဲ့စည်းကိုယ့်ဘက်ကပုံရိပ်ကိုကောင်းအောင်လုပ်တာတမျိုးရှိမယ်နောက်တမျိုးကတော့အခြားတစ်ဖက်ကိုပေါ့အခြားပြိုင်ပွဲဖြစ်နိုင်တယ်သူတို့ကဆန့်ကျင်တဲ့ဒါအဖွဲ့စည်းတွေပါတွေဖြစ်နိုင်တယ်အဲ့ဒါတွေကိုဟိုပုံရိပ်ကျဆင်းအောင်မမှန်မကန်လုပ်တာတွေပါတွေအဲ့လိုမျိုးတွေဟိုဆောင်ရွက်မယ်လို့အဲ့လိုပဲထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီသတင်းတူသတင်းမှဖြန့်မယ်ရွေချက်ငွေကြေးအရာပဲဖြစ်ဖြစ်နိုင်ငံရေးပျော်ကားနေပဲဖြစ်ဖြစ်နိုင်ငံရေးအရာထိုးနှက်ဖို့အသာစီးရဖို့ပဲဖြစ်ဖြစ်လုပ်တာတွေကတော့အရင်ကလည်းရှိတာပဲအခုလည်းရှိမှာပဲနောင်လည်းရှိလာမှာပဲဆိုတော့ဒါတွေကကျွန်တော်တို့ကဟလာနားလေလူတွေတက်ကြွတဲ့လူတွေစသည်အားဖြင့်ကာကွယ်ရမယ်တားဆီးရမယ်တိုက်ခတ်ရမယ်ဆိုတော့ဒီနေရာမှာကျွန်တော်တွင်းနေတာဘာလဲဆိုတော့ပထမဦးဆုံးအရေးကြီးတာကဒီ social media ကိုသုံးဆွဲသူတွေရဲ့အခန်းကဏ္ဍကအဓိကပိုပြီးအရေးကြီးတယ်လို့ကျွန်တော်တို့ရောက်နေတယ်ကျွန်တော်အဲ့လိုယူဆတယ်ဆိုတော့ကသုံးတဲ့လူကဒါကိုသတင်းတုသတင်းမှလုတ်ကြံဖန်တီးထားတဲ့သတင်းဟုတ်မဟုတ်ဆိုတာဆန်းစစ်ပြီးတော့မှကြည့်မယ်ရှုမယ်ဖြန့်ဝေမယ်ဆိုရင်ဒီနေရာမှာရက်သွားနိုင်တာပေါ့ကိုမြင့်ကျော်ဘယ်လိုသဘောရလဲ
။ဟုတ်မှန်ပါတယ်။ဘာလို့လဲဆိုတော့သတင်းတုသတင်းမှဟောလာမူတန်းတဝက်နဲ့ဟောလုတ်ကြံဖန်တီးတဲ့သတင်းပဲဖြစ်ဖြစ်တရားရနှုံးလုတ်ကြံဖန်တီးတဲ့သတင်းပဲဖြစ်အဲ့ဒါတွေကိုဟိုကာကွယ်ဖို့အဲ့ဒါတွေကိုတံပြန်ဖို့ဆိုရင်ညမှာနီးလန်းနှစ်ခုရှိတော့တစ်ခုကတော့ပညာပေးတာပေါ့နော်ဒီသုံးဆွဲသူတွေအသိပညာမြင့်နေတဲ့အချိန်မှာအသိပညာဆိုတာဒီဟာနဲ့ပတ်သက်လို့ဘုဒ္ဓမြင့်နေတဲ့အသိပညာနားလည်မှုမြင့်နေတဲ့အချိန်မှာဒီဟာတွေကထိရောက်မှာမဟုတ်တော့ဘူးပေါ့နော်ဆိုတော့အဲ့ဒါနီးလန်းတစ်ခုအဲ့ဒါကတော့ရေရှည်နေနဲ့လှုပ်ဆောင်တဲ့နီးလန်းပေါ့နော်နောက်နီးလန်းတစ်ခုကတော့ရေတိုနီးလန်းပေါ့နောက်တစ်ခုရေတိုနီးလန်းကတော့အဲ့ဒီလို site တွေကိုရှားခွေပေါ်ထုတ်ပြီးပိတ်တာလို့တချို့တော့ဆိုးွားတဲ့ဟာလေလူမှုတိုင်းဝိုင်းကိုအန္တရာယ်ဖြစ်စေနိုင်တဲ့ဟုတ်လားတည်ငြိမ်မှုတောင်ထိခိုက်စေနိုင်တဲ့ဟာမျိုးအကြမ်းဖက်ဖို့တို့စပြည့်အဲ့လိုလှုပ်ဆော်တဲ့ဟာတွေတော့ ဥရိနဲ့အေးယူတာပေါ်ထုတ်ပြီးဥရိနဲ့အေးယူတာပေါ့နော်အဲ့လိုနီလန်းနှမျိုးနဲ့ရှိတယ်ရေရှည်မှာဆိုရင်တော့ဒီအသိပညာပေးတဲ့ဟာနဲ့လူတွေရဲ့ရေချိန်ညှင်းလာတဲ့နီလန်းမျိုးနဲ့ဒါရေချိန်နေတဲ့တော့အဲ့ဒီနီလန်းအချက်မှတ်ထောက်ဖို့လိုတော့နော်
ဆိုတော့နီလန်းပေါင်းစုံတော့လိုရမှာပဲဒါတွေကိုတိုက်ဖြတ်ဖို့အတွက်သူကပျောက်သွားစရာတော့အကြောင်းမရှိဘူးဘာလို့လဲဆိုတော့ဒီလုံးစင်တဲ့လူကတော့အပေါ့ချပြီးတော့လုံမှာပဲကျွန်တော်တို့မြန်မာနိုင်ငံကဟလာမက်ဒီတရေးနီးယားမှာဒီအင်တာနက်ဆိုတာပွင့်လာတဲ့ဆိုရှယ်မီဒီယာတွေတုံးလာတဲ့မြန်မာလူလူကြားထဲမှာကျွန်တော်တို့ပြောကြရင်တော့ဒီ digital literacy ပေါ့ဒီ online အသုံးပြုမှုနဲ့ပတ်သက်တဲ့အသိတုတကလုံးလုံးတော့မရှိဘူးဒါမြန်မာနိုင်ငံလိုမက်ဒီတရေးနီးယားမှာစားတဲ့နိုင်ငံမျိုးတော့မဟုတ်ဘူးအမေရိကန်လိုတကယ်တိုးတက်ပါတဲ့ဒါတောက်လျှောက်တုံးလာတဲ့နှစ်ပေါင်းများစွာရှိနေပါတယ်ဆိုတဲ့နိုင်ငံမျိုးမှာတော့မှပြောရရင်တော့ဒီonline အသုံးပြုမှုနဲ့ပတ်သက်တဲ့အသိတုတမရှိတဲ့လူကအများကြီးရှိနေသေးတာတခြားကျွန်တော်တို့အင်ဂျင်နိုင်ငံတွေမှာလည်းရှိတယ်ဆိုတော့ဒီဟာကအန်ဒီရကတော့တိတ်ကိုကြီးတဲ့ကိစ္စဆိုတော့ဖိုးစီပြည်လူတွေကိုအသိပညာပေးဖို့အတွက်ခုနကိုမြင့်တော်ပြောတဲ့တဲ့မှာပါတယ်လို့ပဲအကောင်းဆုံးဘယ်လိုလုပ်ကြရင်ကောင်းမလဲ
အဲ့ဒီဥစ္စာကတော့ဟိုရေရှည်မှာကျွန်တော်တို့ကတော့ဟိုတော့ဆိုစဉ်းစားတာပေါ့နော်လူတွေရဲ့ဒီပညာရေးရည်ကျင့်တွေယဉ်ကျေးမှုရည်ကျင့်တွေမြင့်နေတယ်ဆိုရင်အဲ့ဒီဥစ္စာကိုပါလေအထိုင်လျောက်တားဆီးနိုင်မယ်ပါညာဒါပေမဲ့တခုတော့ခက်တာကကုလားတော့ကိုကျော်သိန်းပြောတဲ့မှာပါတယ်လေဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်စဉ်ပြည်နိုင်ငံမှာဖြစ်ပြီအဲ့ဒါကဘာလို့ကျွန်တော်တို့တွေ့ရလဲဆိုတော့ဥပမာကျွန်တော်ဘာလို့သတိထားမိတယ်လဲဆိုတော့ဥပမာကျွန်တော်ရဲ့ဆောင်းပါးတစ်ခုတင်လိုက်တာပေါ့ post ခုတင်လိုက်တယ်တင်လိုက်တဲ့ခါကျတော့ကျွန်တော်အဲ့ဒီမှာသတိပြုမိတာတခုကကျွန်တော်ဆောင်းပါးကိုဖတ်မယ်ဆိုရင်သဘောတခုက6မိနစ်လောက်ကြာမယ်9မိနစ်လောက်ကြာမယ်ပေါ့နော်တခါကျရင်ကျွန်တော်စောင့်ကြည့်နေခဲ့ဘူးတယ်ဟိုအရင်တော့ပေါ့အဲ့ဒါစက္ကန့်ပိုင်းလောက်အတွင်းမှာပဲအမဘာလာလဲဆိုတော့ဥမာကြိုက်တယ်ဆိုရင်ချက်ချင်းကိုလိုက်ပေးလိုက်တာမျိုးတော့ကြိုက်ဘူးဆိုချက်ချင်းကိုစာအုပ်လဲကျွန်တော်ထင်တယ်အဲ့ဒီအချိန်လောက်ဆိုဘယ်လိုမှဖတ်ရအောင်မှာမဟုတ်ဘူးချက်ချင်းပဲအဲ့ဒါဆဲလိုက်တာမျိုးပါမျိုးအဲ့လိုတွေကနေရာအနှံ့ပြားတွေ့ရတဲ့ခါကျတော့ဟိုဒါတွေကခုနတော့လို့စဉ်းစားဆင်ခြင်ပြီးတော့မှတုံ့ပြန်တာမျိုးဒီချက်ကိုအများသောအဖြစ်ကတော့အာဒါဆိုရင်တော့ဆဲလိုက်မှာပဲဒီလိုမျိုးစာကြောင်းလေးတစ်ခုမြင်ရင်တော့ထောက်ခံလိုက်မှာပဲအာဒီလိုကိုလှုပ်လိုက်မှာပဲဆိုတဲ့ဟာကြီးကပို့ပြီးတော့လွှမ်းမိုးနေတယ်လွှမ်းမိုးနေတဲ့ခါကျတော့ဟိုဒါကြီးဟိုမဖြစ်အောင်ဒါလုပ်ဖို့ဆိုရင်တော့ခုနကပြောသလိုဟိုလူတွေကိုအသိဉာဏ်ရှိအောင်လုပ်ပေးတာကတော့တပိုင်းပေါ့နော်ဒါပေမဲ့ဥပဒေအရတော့လိုအပ်တဲ့နေရာတွေမှာအကုန်လုံးလုပ်ပေးဖို့လိုတယ်အခုဆိုရင်ဒါရွေးကောက်ပွဲတွေပါဆိုရင်တော့တစ်ဖက်ကရွေးကောက်ပွဲကော်မရှင်လို့ပါလို့ဒါနဲ့သက်ဆိုင်တဲ့လူတွေကနေပြီးတော့မှဟိုကြက်မှတ်တာတွေပါတွေလုပ်ပေးရင်တော့ရမယ်လို့ထင်ပါတယ်နေပဲဘောက်ဆိုတော့လုပ်ရမှာနောက် cyber crime လို့မျိုးဟာတွေကိုဆိုရင်လည်းဒါသေချာဥပဒေရေးဆွဲပြီးတော့ဒါကာစီကာကွယ်မှဒါရမှာလေ
ဟုတ်ကဲ့ဆိုတော့ကိုမင်းကျော်ကြီးကျွန်တော်သတိထားမိတာရှိပါတယ်ဒီဥမာဆိုရှယ်မီဒီယာပေါ်မှာတရင်တုတရင်မှားလားလောက်ကြံတရင်လားဖန်တီတရင်လားဟလာငကိုတရင်အမှန်ကိုမှပြန်ပြီးတော့ဟလာပြုတ်ပြင်းပြီးတော့လှုပ်ထားတဲ့တရင်လားဆိုတာဆန်းစစ်ဖို့တဲ့နီလန်းတွေရှိတယ်အဲဒီနီလန်းတွေကိုကျွန်တော်တို့ကုလသမဂ္ဂအဖွဲ့အစည်းတွေလည်းဖြတ်ထားတာရှိတယ်တရင်မီဒီယာလိုလက်ခွင့်ဆိုင်ရာလိုတဲ့အဖွဲ့အစည်းတွေလည်းဖြတ်ထားတာရှိတယ်လူတွေအနေနဲ့ကိုယ်တိုင်တရင်တုလားတရင်မှားလားလောက်ကြံတရင်လားတရင်အမှန်လားဆိုတာဆန်းစစ်တဲ့နီလန်းတွေဥမာအလွယ်ဆုံးဆိုရင်ရုပ်တရက်ပြောရမယ်ဆိုရင်ကျွန်တော်တို့ဒီတရင်ကဘယ်ကလာကလဲသူ့ရဲ့ source ကိုစာကြည့်တာမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကိုဒီလိုဆန်းစစ်တဲ့နီလန်းတွေကိုသတင်းမီဒီယာတွေတော့လည်းကောင်းအဖွဲ့အစည်းတွေတော့လည်းကောင်းပို့ပြီးတော့ကြဲကြဲပြန့်ပြန့်လောက်ကြရင်မကောင်းဘူးလားကိုမျိုးတော့
ဟုတ်ကောင်းပါတယ်အခုတော့ဒီမြန်မာနိုင်ငံသတင်းမီဒီယာတန်ကြီးကလည်းတချို့အဲ့ဒီဟာမျိုးတွေကိုသူတို့ရဲ့ session ပေါ့နော်ဒီ jargon နဲ့ပြောရင် fact checking လို့ပြောတာပေါ့နော်အချက်နဲ့စစ်ဆေးတဲ့အဲ့လိုမျိုးဟိုကန္နာလိုမျိုးအဲ့လိုမျိုးတီးကြတောင်းပြီးတဲ့သူမျိုးနဲ့ fact checking လုပ်တယ်တကယ်တော့ဟိုတရင်းမီဒီယာ journalism ရဲ့အနှစ်သာရ verification လို့ပြောတယ်အတည်ပြုဆက်ဆီရဲ့ဆိုတော့ဟာလဲတနည်းအားဖြင့်ပြောရင် fact checking ပဲပေါ့နော်ဟိုသို့တော့အခုတရင်းသမားကိုယ်တိုင်လည်းဟို fact checking လုပ်ဖို့လိုတယ်လို့ဟိုတူးချင်းဟိုဒီမီဒီယာကိုသုံးဆွဲတဲ့သူကိုယ်တိုင်မီဒီယာကိုဖတ်နေတဲ့သူတွေကြည့်နေတဲ့သူတွေကိုယ်တိုင်လည်း fact checking လုပ်လို့ရတဲ့နည်းလမ်းတွေမျိုးကိုပညာပေးကြတာပေါ့နော်ဆိုတော့တူးချင်းလဲစိတ်ဝင်စားရင်အဲ့လိုမျိုးတွေ fact checking လို့မျိုးလုပ်လို့ရတယ်ဟိုနောက်တော့သတင်းမီဒီယာတိုက်တွေကလည်း fact checking လို့မျိုးသတင်းတောက်လို့မျိုးအဲ့လိုမျိုးတာဝန်တိကျတာဝန်ပေးရတဲ့လူမျိုးနဲ့ဒီသတင်းမီဒီယာမှာ social media မှာတက်နေတဲ့အဲ့လိုသတင်းမျိုးတွေကိုစောင့်ကြည့်ပြီးတော့ fact checking လုပ်တဲ့ဟာမျိုးကလည်းတကယ်တော့ဒီနေ့လိုကာလမျိုးမှာဟိုလိုအပ်နေပြီပေါ့နော်ဘယ်မီဒီယာမဆိုအဲ့ဒီလိုကဏ္ဍမျိုးတော့ဟိုကိုယ့်ရဲ့သတင်းတိုက်မှာဟိုထည့်သွင်းထားပြီးတော့ဆောင်ကြည့်တာလှုပ်ဆောင်တာမျိုးပြည်သက်ကိုတိပြတာမျိုးလှုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကိုစီသူဒီနေရာမှာကျွန်တော်နောက်ခုတွေးမိတာကဥပမာတကယ်မှချက်နေပေါ့ဗျာဒီကလေးရကဥစောထီကိုပြောသလိုမျိုးဒီဟိုရာဒူးအတိတ်ခတ်ထားတဲ့ကိစ္စတို့နောက်တစ်ခါကျွန်တော်တို့ဒီနေပြည်တော်မှာအစိုးရထိပ်တန်းတာဝန်ရှိတဲ့လူကိုမြေခွက်တူမြေခွက်ပေးတဲ့ကိစ္စတို့ဒီနေရာဒီမှာအချက်လက်အမှန်တွေနဲ့အမှားတွေနဲ့ဟလာရောထွေးပြီးတော့သတင်းတွေထန့်ကြတယ်တင်ကြတယ် ဆိုအဲ့ဒီလိုအခြေအနေမျိုးရောက်လာပြီဆိုရင်တာဝန်ရှိတဲ့လူတွေဘက်ကချက်ချင်းသတင်းမှန်ထုတ်ပြန်ပေးဖို့ကရောဘယ်လောက်ထိအရေးကြီးကြလဲကိုစီတူ
အဲ့ဒါကတော့အရေးကြီးဆုံးပဲလေတကယ်တကယ်ကျတော့ခုနကတော့အဖြစ်အပျက်ကိုပြန်ကြည့်ရင်ဥမာမြေခွက်ကိစ္စကိုကြည့်ရဲဆိုရင်သတင်းတွေကထွက်လာတယ်ထွက်လာတဲ့အခါကျတော့ကျွန်တော်တို့ဆိုရင်ဟိုတွေ့တယ်တွေ့ပေမဲ့ဒါအတီးမပြုတ်နိုင်ဘူးဆိုတာသိတော့ကျွန်တော်ဆိုရင်လည်းမယုံဘူးပေါ့နော်ဒီတိုင်းပဲထားတယ်ထားပြီးတော့မှတော့သတင်းစာရှင်းလင်းပွဲအဲ့ဒီကာလမှာဆိုတရက်ချားလောက်ရှိနေတယ်ဝန်ကြီးဌာနပေါင်းစုံကလုပ်တယ်တချို့ရက်တွေမှာဆို3ခု6ရက်ဆို1ခုပေါ့နော်အဲ့ဒီမှာသတင်းတောက်တွေတာဝန်ကြီးပါတယ်နေပြီးတော့မှသူတို့အကုန်လုံးမေးကြတယ်သက်ဆိုင်ရဲ့သက်ဆိုင်မဲ့ထင်တဲ့အဲ့ဒီဌာနတွေအကုန်မေးတယ်ဒါပေမဲ့မေးသမျှဌာနတွေအကုန်လုံးကရေးရမဖြေဘူးတချို့ဆိုရင်အဲ့ဒါမရှိဘူးလို့လို့တော့မှသူတို့ညင်းတာတွေရှိတယ်အဲ့ဒါအဲနောက်ဆုံးကြတော့မှမဖြစ်နိုင်တော့မှဥစ္စာတရားထွက်ပြီးတော့မှကြည့်ကြကြနဲ့သူကပြောတယ်ပြောတဲ့ခါကျတော့လေသူကဟိုသတင်းမှဖြန့်တဲ့လူတွေကိုအပြစ်ပုံချပြီးတော့ပြောတယ်ဒါချက်ကားပြီးတော့ပြောတာပေါ့တကယ်အဖြစ်မှန်တော့ဟုတ်ပါတယ်ဆိုတော့တကယ်အဖြစ်ပြဿနာအရင်းကဟိုချက်ကားတာပြဿနာအရင်းကမဟုတ်ဘ
ူးဟုတ်တယ
်ဒီမှာထွက်လာသတင်းထွက်လာပြီးဆိုကြတဲ့ကနည်းနည်းဆန်းဆန်းနဲ့ဒါသတင်းကိုထုတ်ပြန်ပေးလိုက်ရင်သို့မဟုတ်တဲ့ကဒီဥစ္စာကိုလျှို့ဝှက်ဖုံးကွယ်ထားတာမလုပ်ဘဲနဲ့ရိုးရိုးရှင်းရှင်းနဲ့ပေါ့နော်ပွင့်လင်းမြင်သာနဲ့လှုပ်ထားတယ်ဆိုဒီပြဿနာပေါ်လာစရာမရှိဘူးအဲ့တော့အစိုးရဘက်ပိုင်းကတော့ပြင်းပြင်းဆန်ဆန်သတင်းတွေထုတ်ပြန်တဲ့ဟာအပေါ်မှာပဲမူတည်မယ်လို့ကျွန်တော်ထင်ပါတယ်။
ဆိုတော့ကိုမြင့်ကျော်တို့ဒီသတင်းမီဒီယာကောင်စီအနေနဲ့ရောကျွန်တော်ကဒီနေရာမှာခုနဟလာအစောပိုင်းလည်းပြောသွားတဲ့အချိန်မှာပါတယ်ကျွန်တော်တို့သတင်းဟိုဆိုရှယ်မီဒီယာဝက်ဘ်ပြည့်သတင်းကိုဝက်ဘ်ပြည့်တကယ်အသုံးပြုသူပေါ့နော်တကယ်တကယ်ကြီးတဲ့လူရှိတဲ့လူဖတ်တဲ့လူပရိသတ်ကနေပြီးတော့ကိုကိုယ်တိုင်ဆန်းစစ်ဖို့ကပထမဦးဆုံးတစ်ချက်။ဒါပေမဲ့ဒီနေရာမှာဟလာဥပဒေနဲ့ထိန်းချုပ်ပေးတာလည်းပဲရှိရမယ်။တခါအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍလည်းပဲရှိရမယ်။အားလုံးဘောင်းစုံပါဖို့လိုတယ်ဆိုတော့ဟုတ်လားတရင်းမီဒီယာကောင်စီလိုအဖွဲ့အစည်းမျိုးတွေအနေနဲ့ရောကိုမြင့်တော်ဒါမျိုးတွေနဲ့ပတ်သက်လို့ဘာလို့လို့ဖို့စဉ်းစားထားတာမျိုးတွေရောရှိလဲ
။အင်းကျွန်တော်တို့ဒီဟာကိုသတိပြုမိတာဟို2018အစပိုင်းကတည်းကပေါ့နော်။ဒီ social media platform ပေါ်မှာအဲ့လိုသတင်းမှားတွေပါတွေကိုစောင့်ကြည့်မယ်ပြီးတော့ထုတ်ပြန်မယ်ဆိုတဲ့ဟာမျိုးပြီးခဲ့တဲ့ကောင်စီရဲ့တက်တမ်းမှာတွေကဟိုစိတ်ကူးပြီးတော့ဟိုပြင်ဆင်ဆွေးနွေးခဲ့ကြတယ်။သို့တော့အဲ့ဒီမှာကောင်စီတက်တမ်းကုန်ကန်ကြီးရဲ့နောက်ကအဲ့ဒီကောင်စီနောက်ကောင်စီပြန်ရွေးကောက်တာနဲ့ပါနဲ့အကောင့်တွေမပေါ်ပြည့်ဘူးပေါ့နော်အခုဒီဘက်ကောင်စီတက်တမ်းမှာ2019မှာအစပိုင်းကတည်းကအဲ့ဒါတွေကိုထုတ်ပြန်ဖို့ပေါ့နော်ကောင်စီကတကယ်တမ်းကျတော့ law enforcement ဖွဲ့စည်းတော့မဟုတ်ဘူ
း
ကောင်စီရဲ့တဘာဝဟို asset regulatory ဆိုတော့ကိုယ် media လောကကိုကိုယ့်အကူထိန်းချောင်းကြမ်းမှတ်ထိန်းချောင်းဖို့ဆိုတဲ့သဘောပဲဆိုတော့ကျွန်တော်တို့ကတော့လူအများသိအောင်ထုတ်ပြန်ပြီးတော့ဒီဟာ blacklist ထဲတယ်ဒီလိုမျိုးသတင်းမှားတွေသတင်းတုတွေသတင်းခိုးတဲ့ site တွေကို blacklist ထဲမှာအများသိအောင်ထုတ်ပြန်ပြီးတယ်အဲ့ဒါကတော့ကျွန်တော်တို့လုပ်ပိုင်ခွင့်ရှိတဲ့အတိုင်းသားပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲ့ဒါပြီးခဲ့တဲ့နှစ်အစပိုင်းကတည်းကစပြီးတော့လုပ်ခဲ့တယ်အဲ့ဒီမှာ Facebook page ရော website ရောပေါ့နော်အဲ့ဒီမှာတွေခိုးယူပြီးတော့ပြန်သူတို့ရဲ့စီးပွားရေးအတွက်ပြန်ဖြန့်နေတဲ့ဟာရောနောက်ပါသတင်းမှားတွေနဲ့လူလူကိုအဲ့လိုမျိုးရွေချက်တစ်ခုနဲ့လှည့်ပြပြီးလုပ်နေတဲ့သူတွေရောအဲ့ဒီ site တွေကိုကျွန်တော်တို့ကအခုအထိဆိုရင်3ချိန်လောက်ထုတ်ပြန်ပြီပေါ့နော်ထရင်တရားဆိုတော့ထုတ်ပြန်ပြီအဲ့ဒီဟာကဖြစ်နေတဲ့ပြဿနာတွေနဲ့ဆိုင်တော့ဟိုတကယ်ချုပ်ငင်းသွားလောက်အောင်တော့ကျွန်တော်လည်းမတက်နိုင်သို့တော့ဒီဟာကလောရမယ့်ဟိုလှုပ်ဆောင်မှုတစ်ခုကိုစာလုတ်တာရယ်နောက်တစ်ခုအတိုင်းတာတစ်ခုဒီလူလူကနိုးချမှုအသိနဲ့သတိရှိသွားတယ်ဆိုရင်တော့သူတို့သတိပြုမိရင်သတင်းဌာနလို့သတင်းထူသတင်းဦးလို့ဘာသတင်းစုံညာသတင်းစုံတို့နာမည်ခန္ဓာနိုင်အဲ့ဒါတွေကသတင်းဌာနမဟုတ်ဘူးဆိုတဲ့ဟာမျိုးသူတို့သိသွားရင်တော့ဒီဟာအတိုင်းတာတစ်ခုဒီသိအောင်မှုရှိတယ်လို့ကျွန်တော်တို့ပြောမှာပေါ့နော
်
တကယ်တမ်းအဲ့ဒီ site တွေကို page ပို့လို့အဲ့ဒီ site တွေကိုပေါ်ထုတ်ဖို့ကြာတော့ကျွန်တော်တို့မှလည်းဉာဏ်ပညာမရှိတာကတော့ဟိုအစိုးရအနေနဲ့လှုပ်တင်လှုပ်ထိုက်တဲ့အတိုင်းတာထိပေါ့နော်အလွန်ကျွံမဆိုင်ပဲနဲ့ဟိုရောကျိတ်တာမျိုးလည်းမလှုပ်တင်လို့ကျွန်တော်ထင်တယ်သတင်းဌာန website တွေပါပိတ်လိုက်တာမျိုးဆက်သွယ်ညံ့ညံ့မှုအဲ့ဒါမျိုးတွေကရောကျိတ်တဲ့သဘောတွေဖြစ်နေတ
ာတကယ်တမ်းကျ
တော့စောစောဟာမျိုးတွေလှုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်
ဒါကတော့အစိုးရပိုင်းလည်းဒီပိုင်းကလည်းပဲတကယ်ကိုဟဲ့လားဟိုတကယ်အတူလှုပ်နေတဲ့တကယ်ဖန်တီးနေတဲ့လှုပ်ကြံနေတဲ့ဟာတွေကိုပိတ်တာကဒီပိုင်းအဲ့ဒီမှာရောပြီးတော့မှလာတကယ်အစ်မန်သတင်းဌာနတွေကိုပိတ်ချင်လို့ရောပြီးတော့ပိတ်တာမျိုးကလည်းမဖြစ်ဖို့လို့တော့ဒီဥစ္စာကပြောရရင်တော့အတော်တစ်ဖက်ရှိတဲ့ဓာတ်လို့တော့ပြောရမလားမပြောနိုင်ပါဘူးကိုစစ်သူနောက်တစ်ခုကကျွန်တော်အံ့ဩတာတစ်ခုကဒီလုံးချန်ထားတဲ့သတင်းတွေကိုတင်တဲ့စီကနေပြီးတော့သတင်းမီဒီယာအစ်စ်တွေကိုယ်တိုင်ကယူပြီးတော့သတင်းတွေပြန်ရေးတယ်ဆိုပြီးတော့လုပ်တယ်ကျွန်တော်ဒါသတင်းမီဒီယာတွေကိုယ်တိုင်ကကိုကဒီနေရာမှာအားနည်းချက်ရှိနေပြီကိုစစ်သူဒီနေရာအဒီအပေါ်မှာကိုစစ်သူဘယ်လိုပြောရမလဲ
အဲအဲ့ဒီဥစ္စာကဟိုခုနကတော့ကျွန်တော်ပြောချင်တဲ့ဟာပဲဘာလဲဆိုတော့ကျွန်တော်တို့ဆိုရင်လည်းအဲ့ဒါပြောနေတာဟိုကြာပြီပေါ့နော်မြန်မာနိုင်ငံအနေနဲ့ကြည့်လိုက်ရင်2012မှာကျွန်တော်စီမှာစင်ဆာလွတ်သွားတယ်ဆိုတော့ဟိုသတင်းမီဒီယာရဲ့သက်တမ်းဆိုရင်လည်းပုံနှိပ်ပါဝင်အကုန်လုံးကဟို၈နှစ်လောက်ပဲရှိတယ်ဆိုတော့၈နှစ်လောက်ပဲရှိတဲ့ခါကျတော့သတင်းတောက်တွေရောဗားတွေရောအကုန်လုံးဒီမီဒီယာဖွံ့ဖြိုးတိုးတက်မှုကအတော်လေးကိုနှိပ်ကြတယ်နှိပ်ကြတဲ့ခါကျတော့အထူးသဖြင့်ဟိုအများကြီးတော့ကျွန်တော်ဟိုမပြောလို့ပါဘူးဤပညာဆိုင်ရာတွေဘာတွေနားလည်ဖို့လို့ပါအဲ့ဒါခဏထားပြီးတော့ဒီကအကြဆုံးဖြစ်တဲ့သတင်းမီဒီယာကြည့်ဖို့ပေါ့နော်အဲ့ဒီဥစ္စာတွေလိုက်နာဖို့အတွက်ကို ဟိုခဏတော့လို့ဟိုဘာလဲပင်ချားပြီးတာစီစော်လှုံစော်ပြီးတာပြီးတော့မှမှားတယ်ဆိုရင်လည်းကျင့်ဖို့ချိုးပေါက်တာဒီလိုမျိုးကျင့်ဖို့ချိုးပေါက်သွားတာတွေကိုဝေဖန်တာတွေလည်းတော်တော်ကိုနေပါတယ်ဘယ်အခွင့်အရေးမှလည်းမလုပ်ဘူးဘာဖြစ်လို့လဲဆိုတော့ဟိုတစ်ဖွဲ့ကိုဘာလဲမီဒီယာချင်းချင်းပြောတယ်ဆိုရင်အမုန်းပွားမယ်လို့အဲ့လိုထင်ရပြီးတော့မလုပ်ကြတာအဲ့တော့ဟိုပြီးခဲ့တဲ့အခုဒီနောက်ဆုံးဖြစ်သွားတဲ့အခေါက်ဆိုရင်လည်းတတော်ကိုရုပ်ဆိုးတယ
်။ဒီ
ဥစော်တီပြောရတော့တဲ့စီလေ။ဘာလို့ဆိုတော့အဲ့ဒီမီဒီယာကြီးတစ်ခုကသတင်းမှားတာဆိုရင်ကျွန်တော်ကကြည့်လိုက်တယ်သတင်းကတိုးတူလေးပဲ
။
သူတို့တွေမှရေးထားတာ၄ချက်လောက်ရှိတယ်။အဲ့မှာ၃ချက်လောက်ကမှားတယ်။ဒီမှားတာကလည်းဘလို့မှားလဲဆိုတော့ဘာမှဘသူမှမမေးဘဲနဲ့ကိုဘယ်ဟာမှကို confirm မလုပ်ဘဲနဲ့ကိုမှားတယ်။နောက်ပြီးတော့မှအချက်လက်ကိုပေါ့နော်အချက်လက်ကိုလည်းတခါ confirm ပြန်မလုပ်ဘဲနဲ့စာအုပ်ထဲမှာပြန်မကြည့်ဘဲနဲ့ကြမ်းမရှာဘဲနဲ့လည်းမှားတယ်အဲ့ဒီပြဿနာကပိုကြီးတယ
်
ဒါကြောင့်ခုနကတော့လို့တရင်အမားတွေတရင်အတူရောင်နေပါတွေလုတ်တယ်ဆိုတော့ခဏထားဦးနိုင်ငံတကာမှလူမျိုးဟုတ်ပြီကျွန်တော်တို့ကစစ်ဆေးတော့မယ်ဘယ်မီဒီယာနဲ့ကျွန်တော်တို့ကစစ်ဆေးမလဲဒီတရင်တစ်ပုဒ်ကိုအဲအဲ့တော့တရင်မီဒီယာကြီးတွေကိုယ်တိုင်ကိုကတချို့မီဒီယာတွေဆိုရင်ပြောတာရှိတယ်ဥပမာအခုဒီနာမည်ကြီးပုံနှိပ်မီဒီယာတခုဆိုရင်လွန်ခဲ့တဲ့နှစ်တွေတုန်းကကျွန်တော်ကအဲ့ဒီကိစ္စတွေပြောတယ်သူကပြောတယ်ကျိုးကအရင်ကြီးပါဘူးတဲ့ပါညာအဲ့တော့ထိကိုပေါ်ပေါ်တင်တင်ပြောတာတွေရှိတယ်ဆိုတော့ကျွန်တော်တို့စီမှာဒီလိုအစ်စ်တန်းမရှိတဲ့အခြေအနေမျိုးဖြစ်နေတာကတော့အဲ့ဒါအများကြီးမြင့်တင်ပေးဖို့လိုတယ်အဲ့လိုမြင့်တင်ပေးဖို့ဆိုတာကဟိုတက်ဆိုင်တဲ့မီဒီယာအဖွဲ့အစည်းတွေရောအစိုးရမှာပါတာဝန်ရှိတယ်
ဟုတ်တယ်ဟုတ်တယ်
ဒီလိုလဲဆိုတော့အစိုးရကသူဒီလိုမျိုးဟိုအစ်စ်တန်းမရှိတဲ့မီဒီယာတွေနဲ့သူဆက်သွားမယ်ဆိုရင်သူ့အတွက်လည်းမကောင်းဘူးတိုင်းပြည်အတွက်လည်းမကောင်းဘူးဒီဥစ္စာ
ပိုဆိုးလာဖို့ပဲရှိတယ်ဆိုတော့ကျွန်တော်တို့ဒီနေရာမှာနောက်ဆုံးအချုပ်အနေနဲ့ပေါ့နော်တာဝန်ရှိတဲ့လူတွေအပိုင်းအာဏာအရအရေးယူလှုပ်ဆောင်နေတဲ့လူတွေအပိုင်းကိုနောက်ဆုံးအချုပ်အနေနဲ့ကျွန်တော်အလေးထားပြီးတော့ပြောစေချင်တယ်ကိုမျိုးကျော်ကြီးတော်ရှိတဲ့လူတွေအပိုင်းနေပြကခုနလိုဟလာတကယ်ကျူးလို့နဲ့ကိစ္စတွေကိုအေးယူတာအပြင်ကိုမဆိုင်တဲ့ဟလာစစ်မှန်တဲ့ဟာတွေကိုပါအေးယူရလို့မဖြစ်အောင်ကိုမြင့်တော်အဓိကဘယ်လိုအကြံပေးချင်လဲ
။အဓိကကတော့လွတ်လပ်တဲ့မီဒီယာရဲ့သဘောသဘာဝကိုအစိုးရနားလည်ဖို့လိုတယ်။နိုင်ငံပိုင်မီဒီယာလိုမျိုးကိုမီဒီယာလိုယူဆနေရင်အစိုးရကသူကပရိုပဂန္ဒာမီဒီယာကိုပဲသူကသတင်းမီဒီယာလိုထင်နေဟိုမီဒီယာရဲ့သဘောသဘာဝနားမလည်။အဲကြောင့်လွတ်လပ်တဲ့မီဒီယာရဲ့သဘောသဘာဝအဲ့လိုနားလည်မှာလွတ်လပ်တဲ့မီဒီယာတွေရှင်းတန်းရေးကိုလည်းအစိုးရကထည့်သွင်းစဉ်းစားမယ်။အဲ့ဒီလွတ်လပ်တဲ့မီဒီယာတွေရဲ့ရှင်းတန်းမြင့်မှဟိုအရေးသွင်းမြင့်မှလာရေးကိုလည်းအစိုးရကသူဘာလုပ်ပေးရမလဲဆိုတဲ့ဟာမျိုးလည်းဟိုထည့်သွင်းစဉ်းစားမယ်ပေါ့နော်။နောက်တစ်ချက်ကတော့လူထုကိုလည်းဟိုရေးချင်းမြင့်လာဖို့တည်နေတဲ့ပတ်သက်တဲ့ရေးချင်းမြင့်လာဖို့ဆိုတော့လွတ်လပ်တဲ့မီဒီယာအားကောင်းဖို့လိုတယ်ပေါ့နော်။နိုင်ငံပိုင်မီဒီယာရှိနေလူထုကလုံလောက်ပြီဆိုတော့ဟိုအာဏာရှင်ခက်ကအတွင်းမျိုးနဲ့တော့တည်မီဒီယာဒီဖွံ့ဖြိုးလာဖို့သတင်းမီဒီယာတွေဟိုအားကောင်းလာဖို့လူလူကသိညာမြင့်မားလာဖို့ကမလွယ်သေးဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုစီသူကိုမြင့်တော်ပြောသွားတဲ့အချက်တည်းကိုစီသူအနေနဲ့တာဝန်ရှိတဲ့လူတွေအာဏာပိုင်တွေကိုဘယ်လိုအကြံပေးချင်ပါလဲ
အဓိကကတော့ဒီမြန်မာနိုင်ငံမှာသတင်းမီဒီယာဖွံ့ဖြိုးရေးကိုသူတို့ပြည်သူချာချာနားလည်ဖို့လိုပါတယ်နားလည်ပြီးတော့မှသူတို့ပံ့ပိုးရမယ့်အပိုင်းတွေအဲ့ဒီလိုတွေအများကြီးရှိတယ်ခုနတော့လိုပဲဒီဝါရဖြတ်နေတဲ့ဟိုဟာတွေကိုပဲသူကသူ့ရဲ့အစိုးရဟာတွေကိုပဲသူကဒါဟုတ်တယ်လို့ထင်နေတယ်ဆိုရင်တော့ကူပါပါပေါ့နော်နောက်တစ်ဖက်ကလည်းဒီကုဏတော်လို့သတင်းမီဒီယာနဲ့ပတ်သက်တဲ့တာဝန်ရှိတဲ့အဖွဲ့အစည်းတွေဆိုရင်ဒီသတင်းမီဒီယာတွေကျင့်ဖို့နဲ့ကုဏတော်လို့အရေးသွေးတွေမြင့်လာအောင်ပြီးတော့မှမှားတယ်ဆိုတာတွေလည်းထောက်ပြတဲ့အလေးထားတွေဖြစ်လာအောင်အဲ့ဒီဘက်ကလည်းလုပ်ပေးဖို့လိုမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဦးမြင့်ကျော်ဦးစီသူအောင်မြင့်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီမှာနိုင်ငံသတင်းမီဒီယာကောင်စီကပြောပြအတွင်းမှုတက်ဦးမြင့်ကျော်စာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ဆွေးနွေးသွားကြတာပါCOVID-19 ရေပေါ်အခြေအနေကြောင့် VOE စီစဉ်မှုကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညတရက်လေးတိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာပါ VOE စီစဉ်မှုကိုအားပေးနားဆင်ကြည့်ရှုကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ဆက်သွားပေးပါမယ
် VOE ရဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်ပါမှာအခုတခါတော့ American ပြည်ထောင်စုရဲကတောင်တကိုတပ်ပြည်နယ်ကိုတွားကြရအောင်ပါ Black Hills ကျောက်တောင်တန်းကြီးပေါ်မှာအမေရိကန်သမ္မတဟောင်းတွေရဲ့အေယာမရုပ်ထုကြီးတွေကိုထွင်းထုခုံပြထားတဲ့ Mount Rushmore အမျိုးသားဥယျာဉ်ကြီးစီကိုကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းတောင်တကိုတပ်ပြည်နယ် Black Hills တောင်တန်းတွေပေါ်မှာအမေရိကန်သမ္မတဟောင်းကြီးတွေရဲ့ရုပ်ထုကြီးတွေရှိပါတယ်။အမေရိကန်သမိုင်းမှာထူးခြားတဲ့အလှည့်အပြောင်းကာလတွေအတွင်းဦးဆောင်ခဲ့ကြတဲ့ George Washington, Thomas Jefferson,Theodore Roosevelt နဲ့ Abraham Lincoln စတဲ့သမ္မတကြီး၄ယောက်ကိုဂုဏ်ပြုတဲ့အနေနဲ့ Mount Rushmore ကျောက်တောင်ကြီးပေါ်မှာအေယာမရုပ်ထုကြီး၄ခုကိုထွင်းထုတ်ထားတာဖြစ်ပါတယ်။ဟိုအဝေးကနေလှမ်းမြင်နိုင်တဲ့ရုပ်ထုကြီးတွေရှိရာ Mount Rushmore အမျိုးသားအထိမ်းအမှတ်ဥယျာဉ်ကြီးဟာ American ပြည်တွင်းကသာမကနိုင်ငံတကာကကမ္ဘာလှည့်ခီးတယ်တွေကိုဆွဲဆောင်ထားတဲ့နေရာတစ်ခုဖြစ်ပါတယ်။ပုံမှန်ဆိုရင်ဧည့်သည်တွေနဲ့စီစီကားကားဖြစ်နေပေမဲ့ ကိုဗစ် -19 ကြောင့်အသွားအလာတွေကန့်သတ်ထားချိန်မှုဧည့်သည်ခန့်နေနေတာရှိပါတယ
်။ You know we said let's just take a little drive. We're from Chicago.
ကျမတို့ကချီကာဂိုမြို့ကပါကားမုံသွားကြရအောင်ဆိုပြီးထွက်လာကြတာ16နာရီလောက်လဲကြာရောတောင်တကူတာဝူရောက်လာရောလမ်းတစ်ဖက်တစ်ချက်ထလိုက်တာဆိုပြီးဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်နဲ့ကျမတို့မောင်းချလာကြတာလေ
ပင်လယ်ရေမျက်နှာပြင်အထက်ပင်9,800ကျော်မှာရှိတဲ့ကြောက်တောင်ကြီးတွေပေါ်မှာထွန်းထူထားတဲ့ရုပ်ထုကြီးတစ်ခုရဲ့အမြင့်ကပင်460ကျော်ပါတယ်ဒီရုပ်ထုကြီးတွေကိုအမေရိကန်ဗဟုအနုပညာရှင်ဂါဂျန်ဘော့ကလမ်ကထွန်းထူထားတာပါ1928ခုနှစ်အောက်တိုဘာ4ရက်နေ့မှာသမ္မတကြီးဂျော့ဂျ်ဝါရှင်တန်ရဲ့ရုပ်ထုကိုပထမဆုံးစတင်ထွန်းထူခဲ့ပါတယ်။ရုပ်ထုကြီး၄ခုလုံးကိုထွန်းထူပြီးခဲ့တာကတော့1940ခုနှစ်အောက်တိုဘာလကုန်မှာဖြစ်ပါတယ်။အမေရိကန်တို့ရဲ့မျိုးချစ်စိတ်ကိုတက်တည်ပြထားတဲ့ဒီနေရာကိုလာလေကြတဲ့ဧည့်သည်ကနှစ်စဉ်3တန်းလောက်ရှိပါတယ်။အခုတော့ကိုဗစ်ကူးစက်ရောဂါဖြစ်နေချိန်မှာအရင်လိုနိုင်ငံတကာခီးသွွားဧည့်သည်တွေမရှိဘဲအမေရိကန်ဧည့်သည်တွေကိုသာတွေးရပါတယ်။
Every time you go in somewhere, you sanitize your hands and stuff that you know.
အခုဆိုရင်ဘယ်ကိုတော့တော့ပိုးသက်လက်စည်းနဲ့လက်စည်းနေရပါတယ်။လက်ကတော့ပုံမှန်လည်းအမြဲစည်းနေကြပါ။ဒါပေမဲ့အခုတော့ပိုးသက်စည်းပါတဲ့လက်စည်းကိုပါအထူးသတိထားပြီးသုံးနေရပါတယ်။နောက်အစားအသောက်ဘယ်မှာစားကြမယ်ဆိုတာမျိုးကအစားသတိထားနေရပါတယ်။
It's not as busy, so you can get in and out of places.
လူတွေတိတ်မမြတော့ဘယ်တော့တော့အချိန်မကုန်မင်းနဲ့မြင်မြန်သွားမြင်မြန်ပြန်လို့ရပါတယ်။ကားလမ်းတွေကလည်းရှင်းပါတယ်။ဒီလိုဖြစ်နေရတော့ကောင်းပါလေဒါပေမဲ့စီးပွားရေးထိခိုက်နေတာကတော့စိတ်မကောင်းစရာပါပဲ
COVID-19 ကရောဂါကြောင့်စိတ်ပူနေကြသူတွေစိတ်ပြေလက်ပြအပန်းဖြေနိုင်ဖို့အထက်မှဥယျာဉ်ကြီးကိုဖွင့်ထားပေမဲ့လာတဲ့ဧည့်သည်တွေအမတန်နည်းနေပါသေးတယ်
Well, Mount Rushmore National Memorial, the grounds are currently open.
Mount Rushmore မြို့သားထိမ်းမဲ့နေရာကိုလက်ရှိမှာဖွင့်ထားပါတယ်အဆောက်အဦတွေကတော့လူစုလူဝေးဖြစ်မှာဆိုလို့ပိတ်ထားကြတာပါဒီလိုလာကြတဲ့ဧည့်သည်တွေကိုလည်းတယောက်နဲ့တယောက်ခက်ခွက်ခွာနေကြဖို့နဲ့တခြားဧည့်သည်တွေအနောက်ရှက်မဖြစ်အောင်နေကြဖို့ကျွန်တော်တို့ပန်ကြားထားပါတယ်။လူတွေအိမ်ပြန်ထွက်နိုင်ဖို့အတွက်အခွင့်အလမ်းတစ်ခုလုပ်ပေးချင်တာပါ
။ဥယျာဉ်ဆောက်ရှောက်ရေးဝန်ထမ်းကပြောပြနေတာပါ။လောလောဆယ်ရုပ်ထုကြီးတွေကိုကြီးနိုင်တဲ့နေရာကိုသာဖွင့်ထားပြီးဧည့်သည်တွေအတွက် Information Center ပြတိုင်းနဲ့အမှတ်တရပစ္စည်းအယောက်ဆိုင်တွေကိုတော့ပိတ်ထားပါတယ်။ဒီဥယျာဉ်ကြီးကနေ2မိုင်လောက်အကွာမှာရှိတဲ့ Keystone မြို့မှာလည်းဧည့်သည်တွေမလာကြလို့ခြောက်ကန့်နေပါတယ်။
Here in South Dakota we are happy that our governor just said you know
down Dakota မှာလူတွေသတိထားနေကြဖို့ပဲပြည်내ဥချုပ်မှုကပြောပြီးတော့စီးပွားရေးလုပ်ငန်းတွေကိုမပိတ်ခိုင်းတာဝမ်းသာပါတယ်အများစုကလည်းတော်တော်လေးကြီးစားကြတယ်ထင်ပါတယ်လက်ကိုတန်ရှင်းနေအောင်ထားရမယ်ဆိုတဲ့အတိုင်းအားလုံးသတိထားနေကြပါတယ
်အမတ်တရပစ္စည်းအယောင်ဆိုင်ပိုင်ရှင် Todd Wicks ဖြစ်ပါတယ်မေလလယ်လောက်ကစပြီးဧည့်သည်အလားများတဲ့ခီးသွွားရာသီစပြီးမှုနောက်ပိုင်းလာလေသူတွေပုံများလာဖို့သူတို့ကမျှော်လင့်နေပါတယ်အမေရိကန်ပြည်ထောင်စုမှာထူးခြားတဲ့အချိုးအကွေ့တွေကိုဖျက်ဆီးခဲ့ကြဘူးတဲ့သမ္မတကြီးဂျော့ဂျ်ဝါရှင်တန်၊သောမတ်ဂျက်ဖစန်၊သီယိုဒေါ်ရူးဇဗဲလ်စ်နဲ့အီဗရာဟမ်လင်ကန်တို့ကရောအခုလဲတည်တည်ငြိမ်ငြိမ်ဖျက်ဆီးကြဖို့မောင့်ရက်စ်မော်ကျောက်တောင်ကြီးပေါ်ကနေသတိပေးနေတယ်လို့ပါပဲရှင
်။အခုဆက်ပြီးသတင်းအချင်းချင်းကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်EU ဥရောပသမဂ္ဂကနေနိုင်ငံပေါင်း14နိုင်ငံကခီးသွားတွေလာရောက်မှုအတွက်ကန့်သတ်ထားမှုတွေကိုဖြေလျှော့ပေးလိုက်ပါပြီ။ Australia, Canada, Japan, New Zealand, တောင်ကိုရီးယား၊ထိုင်းပါဝင်နိုင်ငံပေါင်း14နိုင်ငံကနေဥရောပ32နိုင်ငံတည်းကိုလာရောက်နိုင်ပြီဖြစ်ကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါ့အပြင် American, Brazil နဲ့ India ပါဝင် COVID-19 ကူးစက်မှုတိုးနေတဲ့နိုင်ငံတွေကနိုင်ငံသားတွေလာရောက်မှုကိုတော့အခုချိန်မှာတားမြစ်ထားတာဖြစ်ပါတယ်။အကြမ်းသေးရင်ကအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck က VOA သံရံဌာနကဝိုင်းရင်သတင်းသမား LG Vibrash ကို VOA ရဲ့ယာယီဒါရိုက်တာဖြစ်နဲ့ခန့်အပ်လိုက်ပါတယ်။အခုလို VOA ယာယီအကြီးအကဲဖြစ်ခန့်အပ်တာကို Mr. Peck ကအင်္ဂါနေ့မှာဝန်ထမ်းတွေကိုအီးမေးလ်ပေးဖို့ကြေညာခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေပြင်းထန်လာနေတာကြောင့်ဒေသခံတွေအစာရေစာပြတ်လတ်မှုနဲ့အိုးအိမ်ဆန့်ခွာထွက်ပြေးရမှုတွေပိုပြီးကျေကျေပြန့်ပြန့်ဖြစ်ပေါ်လာမှာကိုစိုးရိမ်ပူပန်မိတယ်လို့လူသားချင်းစာနာမှုအကူအညီပေးအဖွဲ့ပေါင်း20ကဇွန်လ30ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Save the Children War Vision နဲ့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC တို့ပါဝင်တဲ့နိုင်ငံတကာအကူအညီပေးအဖွဲ့20ကရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေခံစားနေရသူတွေအတွက်စိုးရိမ်ကြောင်းပြောကြားခဲ့တာပါ။ COVID-19 ကာယရောဂါဖြစ်ပေါ်နေတဲ့ကာလတည်းတဲ့နိုင်ငံတိုက်ပွဲတွေမြန်မာနိုင်ငံထဲမှာဆက်ပြီးဖြစ်ပွားနေရပေါ့ဆင်မကောင်းဖြစ်နေကြောင်းနဲ့အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့မြန်မာခရိုင်ကက်သလစ်ဖုံးတော်ကြီးများကွန်ဖရင့်ဆာ ကြီးညာချက်ထုတ်ပြန်တောင်းဆိုပါတယ်။ဗိုလ်တခုနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.